Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်အောက်တိုဘာလ14ရက်ဗုဒ္ဓဟူးညဗီအိုအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ချင်းတွေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့မတ်မြကစင်အောင်လို့ပြောပြပါမယ်။ American တရားသူကြီး Amy Coney Barrett ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ထားရေးဆိုင်ရာအထက်လွှတ်တော်တရားရေးကော်မတီဂျာနာဝဲကိုဒီကနေ့မှ3ရက်မြောက်နေ့အဖြစ်ဆက်လုပ်တော်မူရှိပါတယ်။သမ္မတ Donald Trump ကအမည်တင်သွင်းထားတဲ့တရားသူကြီး Barrett ဟာ Conservative ဝါဒီတူဖြစ်ပြီးကိုယ်ဝန်ဖျက်ချခွင့်ကျမ်းမာရေးဆောင်ရှောက်မှုနဲ့အငင်းပွားပွဲဖြစ်လာနိုင်ခြေရှိနေတဲ့သမရရွေးကောက်ပွဲစတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တရားရေးကော်မတီဝင်အထက်လွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေနဲ့ဆက်ပြီးရင်ဆိုင်ရမှာပါ။တရားသူကြီးဘာရက်ကိုတရားရုံးချုပ်တရားသူကြီးဖြစ်ခန့်ထားဖို့အတည်ပြုမပြုဆိုတာကိုကြားနာဝဲနောက်ဆုံးနေ့ဖြစ်တဲ့ဇန်နဝါရီနေ့မှာတရားရေးကော်မတီတွင်ကနဦးမဲခွဲဆုံးဖြတ်ဖို့ကော်မတီဥက္ကဋ္ဌ Republican ထက်လွှတ်တော်အမတ် Lindsey Graham ကသတ်မှတ်ထားပြီးပါပြီ။တရားရေးကော်မတီမှာRepublican အမတ်ကအများစုဖြစ်တာမို့အတည်ပြုဖို့အလားအလာများပါတယ်။အဲဒီနောက်မှာတော့နိုဝင်ဘာလ3ရက်နေ့သမ္မတရွေးကောက်ပွဲမကျင်းပခင်ရက်ပိုင်းလေးအတွင်းအောက်တိုဘာလကုန်ပိုင်းလောက်ကျရင်အထက်လွှတ်တော်တရားလုံးမှမဲခွဲဆုံးဖြတ်ဖို့ Republican တွေကကြိုးစားနေတာပါ။အဲဒီအတိုင်းဖြစ်ခဲ့မယ်ဆိုရင်တော့တရားဝန်ချုပ်တရားသူကြီး Ruth Bader Ginsburg ကွယ်လွန်သွားခဲ့ပြီးတဲ့နောက်တလကျော်လေးအတွင်းမှာပဲအသက်48နှစ်အရွယ်တရားသူကြီး Barrett ကိုအတည်ပြုခန့်ထားနိုင်မယ့်အလားအလာရှိနေပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဒုသမရဟောင်းဂျိုးဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်ကသူ့အဆိုအဖြစ်သမရရွေးကောက်ပွဲအနိုင်ရရှိရေးမှာအထူးအရေးပါတဲ့ခရိုင်တစ်ခုမှာအင်္ဂါနေ့ကမဲဆွဲစည်းရုံးခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မှာဒုတိယလူဦးရေအများဆုံးဖြစ်တဲ့ဘရိုဝတ်ခရိုင်ပန်ဘရုခ်ပိုင်းစ်အရက်ကသက်ကြီးရွယ်ဦးခရိုင်တစ်ခုမှာအင်္ဂါနေ့လယ်ပိုင်းကလုပ်တဲ့မဲဆွဲပွဲတွင်မစ္စတာဘိုင်ဒန်ကဒီခရိုင်ဟာရွေးကောက်ပွဲကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။သမရထရမ်ကလည်းတနင်္လာနေ့တုန်းကဖလော်ရီဒါပြည်နယ်ဆမ်မီနိုခရိုင်ကလေးစည်းတစ်ခုတွင်မှမဲဆွဲပွဲကြီးတစ်ခုလုပ်ခဲ့ပါတယ်။အင်္ဂါနေ့ကတော့အကြိမ်နဲ့ပြန်ကြရမယ့်ပြည်နယ်တစ်ခုအဖြစ်လိလာသူတွေယူဆထားတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတထရမ့်မဲဆွဲစည်းရုံးခဲ့ပါတယ်။ဒီပြည်နယ်ဟာဒုသမ္မတဟောင်းဘိုင်ဒန်ရဲ့မွေးစားတီပြည်နယ်ပါ။မကြာသေးခင်ကကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေကိုဖျံမြချယူထားတဲ့ရလဒ်အရာကတော့ဖလော်ရီဒါမှာရောပန်ဆယ်ဗေးနီးယားမှာပါမစ္စတာဘိုင်ဒန်ကအသာရနေပါတယ်။သမ္မတဒေါ်နယ်ထရမ်ကသူဟာကိုဗစ် -19 ရောဂါမကူးနိုင်တော့တဲ့သူဖြစ်သွားပြီလို့ပြောခဲ့တဲ့တနေ့ထဲမှာပဲလူတယောက်ဟာကိုဗစ်ရောဂါပိုးနောက်တစ်ကြိမ်ပြန်ကူးနိုင်တယ်ဆိုတာသူတေတီတွေကဖော်ထုတ်လိုက်ကြပါတယ်။ဒီရောဂါကိုသူကြော်လွားခဲ့ပြီလို့တင်းလာနေကဖလော်ရီဒါပြည်နယ်မှာလုပ်တဲ့မဲဆွယ်ပွဲတွင်သမ္မတထရမ်ကပြောသွားတာပါ
။ Now they say I'm immune. I feel so powerful. I'll walk into that audience.
ကျွန်တော်ရောဂါမကူးနိုင်တော့ဘူးလို့သူတို့ပြောကြတယ်။ကျွန်တော်သိအားကောင်းတယ်လို့ခံစားနေရပါတယ်။အခုပဲပြည်သက်ကြားတဲ့ရှော့ဝင်လာပြီးအားလုံးကိုနမ်းလိုက်လို့ရပါတယ်လို့သမ္မတထရမ်ကပြောသွားတာပါ။ဒါပေမဲ့လည်း The Lancet ဆေးပညာဆိုင်ရာမဂ္ဂဇင်းထဲမှာပါတဲ့သုတေသနဆောင်းပါးတစ်ပုဒ်မှာတော့ American နိုင်ငံ Nevada ပြည်နယ်ကအသက်25နှစ်အရွယ်မျိုးသားတဦး Coronavirus ပိုးပထမတစ်ကြိမ်ကူးစက်ခံရပြီးတဲ့နောက်ပျောက်သွားပြီးမှသတင်း6ပတ်ကြာပြီးနောက်တစ်ကြိမ်ထပ်ကူးစက်ခံရတဲ့ဖြစ်ရပ်ကိုရေးသားထားပါတယ်။ Nevada ဒေသခံရဲ့ဖြစ်ရပ်ဟာမြောက်အမေရိကဒေသမှာပထမဆုံးဖြစ်ပြီးဒီမတိုင်ခင်ကဟောင်ကောင်၊ဘယ်လ်ဂျီယမ်နဲ့အကွေဒေါ်နိုင်ငံတွေမှာအလားတူဖြစ်ရပ်တွေရှိထားခဲ့ပါတယ်။ဒီလိုဖြစ်ရပ်တွေကြောင့်ရောဂါပိုးကူးခံရပြီးတဲ့နောက်ဘယ်လောက်ကြာကြာထပ်မကူးတော့ဘူးလဲဆိုတဲ့မေးခွန်းတွေပေါ်လာသလိုကာကွယ်ဆေးတစ်ခုခုဟာရောဂါပိုးကိုတသက်လုံးကာကွယ်ပေးသွားနိုင်မှာမဟုတ်ဘူးဆိုတဲ့ဖြစ်နိုင်ခြင်းမျိုးလည်းပေါ်လာပါတယ်။ပရိပက္ခဖြစ်နေတဲ့နော်ဂိုနိုခရဘတ်ဒေသမှာအပြစ်ခတ်ရဆဲရေးသဘောတူညီချက်တစ်ခုအရာရေးရုရှားနိုင်ငံကဂျာဝန်ဆစ်ဆက်ပေးတာအောင်မြင်မှုမရခဲ့ပါဘူး။အဇာဘိုင်ဂျန်နဲ့အာမေးနီးယားနိုင်ငံတို့အကြားဒီဒေသပိုင်ဆိုင်မှုတွေအငင်းပွားနေတာကနေ25နှစ်ကျော်ကြာကာလအတွင်းအဆိုးရွားဆုံးထိတဲ့ပြစ်ပခါနဲ့ကြုံနေရတာဖြစ်ပြီးတော့ပြန်ဖြစ်လာနေတဲ့တိုက်ခိုက်မှုတွေအတွက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုနေကြတာပါ။ဒီကတဲ့စနေနေ့ကစတင်ခဲ့ရမှာဖြစ်တဲ့အပြစ်ခတ်ရဆေးရေးမောင်းမြင်ခဲ့တာကြောင့်တနိုင်ငံအကြားဆစ်ဆက်ညီနိုင်ဖို့ဘယ်လောက်တောင်ခက်ခဲတယ်ဆိုတာပြနေပါတယ်။ဒါကြောင့်လဲစက်တင်ဘာလ29ရက်နေ့ကစတင်ခဲ့တဲ့တကြောပြန်ပြစ်ပခါတဲ့ရုရှားနဲ့တူရကီနိုင်ငံတွေပါလာပြီးပိုကြီးမားတဲ့ပြည်ပခဖြစ်လာမဲ့အလားအလာပေါ်လာသလိုကက်စပီယန်ပင်လယ်ကနေစွန့်အင်တင်ပို့တာကိုလည်းချင်းကြောက်နိုင်ခြေရှိလာနေပါပြီ။ ဇာဗိုင်ဂျန်နဲ့အာမေးနီးယားနှစ်နိုင်ငံစလုံးဟာတစ်ချိန်ကဆိုဗီယက်ပြည်တော်စုဝင်နိုင်ငံတွေဖြစ်ခဲ့ကြတာပါအခုချိန်မှာတော့ရုရှားကအာမေးနီးယားကိုအားပေးထောက်ခံနေပြီးအဇာဗိုင်ဂျန်ကတော့အင်းနီးချင်းမာမေးနိုင်ငံဖြစ်တဲ့တူရကီကအားပေးထောက်ခံနေကြပါ
တန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်နေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကိုဗစ် -19 ကုသဆေးစမ်းသပ်နေတဲ့ American အခြေစိုက်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Eli Lilly and Company ကစမ်းသပ်မှုတွေကိုယာယီရပ်ဆိုင်းထားကြောင်းအင်္ဂါနေ့ကကြီးညာပါတယ်ဆေးနဲ့ပတ်သက်လို့လူတွေအတွက်ဘေးရန်တွေကင်းရှင်းရေးဆောင်ရွက်ဖို့လိုအပ်တဲ့အတွက်အခုလိုရပ်ဆိုင်းထားတာဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်ဒီအလီလီလီဆေးကုမ္ပဏီကကနေဒါအခြေစိုက်အက်ဆယ်လာရာနဲ့ကုသဆေးစမ်းသပ်မှုတွေကိုပူးပေါင်းလှုပ်ဆောင်နေရပါဒီစမ်းသပ်ဆဲဆေးကခန္ဓာကိုယ်အတွင်းဗိုင်းရပ်စ်ကိုခုခံနိုင်တဲ့ပဋိဇီဝပစ္စည်းထွက်ပေါ်အောင်လှုံ့ဆော်ပေးတဲ့ကုလုံးကိုအခြေခံပြီးတော့စမ်းသပ်နေရပါအလီလီလီကစမ်းသပ်နေတဲ့ COVID-19 ကုသဆေးကိုဩဂုတ်လတုန်းကစပြီးတော့အမေရိကန်နိုင်ငံတွင်ဆေးရုံတဲကုသခံနေတဲ့ COVID-19 အတည်ပြုလူနာ1000ကျော်နဲ့စမ်းသပ်ဖို့ရည်ရွယ်ခဲ့တာပါကနဦးစမ်းသပ်မှုတွေကိုအခြေခံပြီးယောဂလက္ခဏာတိတ်မပြင်းထန်သူတွေနဲ့ယောဂလက္ခဏာနည်းနည်းပဲပြရတဲ့သူတွေကိုစမ်းသပ်ဖို့အတွက်ကုမ္ပဏီကအမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့အရေးပေါ်ခွင့်ပြုချက်ရဖို့လျှောက်ထားခဲ့ပါတယ်။ COVID-19 ကာကွယ်ဆေးစမ်းသပ်နေတဲ့ Johnson & Johnson ကုမ္ပဏီကလည်းဆေးစမ်းသပ်ခံသူတဦးနာမကျန်းဖြစ်တာကြောင့်သူ့ရဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုယာယီရပ်ဆိုင်တယ်လို့တနင်္လာနေ့တုန်းကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့လအစောပိုင်းတုန်းကလည်းဆေးစမ်းသပ်ခံသူတဦးမှာပြင်မကျော်ယူအမိဘာရောင်ရမ်းတဲ့ပြဿနာနဲ့ကြုံတွေ့ရတာကြောင့် Oxford တက္ကသိုလ်နဲ့ American AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းပြုလုပ်နေတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုညှိနှိုင်းထားခဲ့ပါတယ်ရှင်။ဒီကနေ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအသက် 6,300 ကျော်ရှိပြီးဒါဟာပြီးခဲ့တဲ့လအတွင်းကတရက်တာကူးစက်မှုနှုန်းထက်လျော့လာတာပါ။တနိုင်ငံလုံးကူးစက်သူ 9.2 သန်းရှိတဲ့အတွက်အမေရိကန်ပြီးရင်အိန္ဒိယဟာကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစံချိန်တင်ကူးစက်ခဲ့ပြီးအခုသတင်းသက်တွေမှာကူးစက်မှုနှုန်းကျဆင်းလာတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြူလုံးကျွယောဂဆစ်ဆီးမှုတွေလုပ်နေတဲ့တရုတ်နိုင်ငံချင်တောင်မြို့မှာအခုထိလူပေါင်း 4.2 သန်းကျော်ကိုကိုဗစ် -19 ဆစ်ဆီးခဲ့ပြီးဆစ်ဆီးပြီးခဲ့တဲ့က2သန်းကျော်အတွက်ရလက်အဖြေတွေမှာတော့ကူးစက်သူတယောက်မှမရှိဘူးလို့ပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကချင်တောင်မြို့ဆေးရုံတစ်ခုနဲ့ဆက်နွယ်ပြီးယောဂကူးစက်သူ12ဦးတွေ့ခဲ့တာပါတရုတ်နိုင်ငံမှာအခုထိကိုဗစ် -19 ကူးစက်သူ 15,600 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်ရှင်မလေးရှားနိုင်ငံမှာဒီနှစ်ထဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေချိန်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့အမုန်းတရားတွေနဲ့သတင်းမှားတွေဖြန့်ဝေနေတာကို Facebook စာမျက်နှာတွေမှာတွေ့ကြရတာကြောင့်လူအခွင့်အရေးအဖွဲ့အစည်းတွေက Facebook ကိုသတိပေးတိုင်ကြားခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့အထောက်အထားမဲ့နိုင်ငံသားစန့်ကျင်ရေးကိုဖော်ပြတဲ့ Facebook စာမျက်နှာနဲ့အကောင့်300,000ကျော်ရှိတာကို Reuters သတင်းဌာနကတွေ့ကြရပါ။အဲ့ဒီစာမျက်နှာနဲ့အကောင့်တွေဟာမလေးရှားလူမျိုးရေးတပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်စေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့အရာရှိရဲ့အကောင့်တွေဖြစ်ပါတယ် Writers ကတွေ့ရှိသတိပေးခဲ့တဲ့အကောင့်နဲ့စာမျက်နှာ36ခုတွေက12ခုကို Facebook ကဖယ်ရှားခဲ့ပါတယ်တချို့စာမျက်နှာတွေကတော့မလေးရှားနိုင်ငံရဲ့ရိုဟင်ဂျာတွေနေထိုင်ရာနေရာတွေကိုရည်ညွှန်းဖော်ပြထားပြီးအာဏာပိုင်တွေနဲ့လူထုကအေးအေးယူဆောင်ရွက်ဖို့တိုက်တွန်းဆော်ဩထားပါတယ် Muslim အများစုနေထိုင်ရာမလေးရှားနိုင်ငံကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေအပေါ်မှာအရင်ကကြီးကြီးပြပြရှိခဲ့တဲ့နိုင်ငံဖြစ်ပါတယ်လောလောဆယ်မလေးရှားနိုင်ငံရဲ့ရိုဟင်ဂျာဒုက္ခသည်တသိန်းကျော်ရှိတာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်နေတဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လက်ခံသွားမယ်လို့ပြောထားပါတယ်မလေးရှားရောက်နေတဲ့ရိုဟင်ဂျာတွေထဲမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကတဆင့်ရေချောင်းကလာသူတွေအတော်များများရှိပါတယ်ကယောဂါတွေဖြစ်ပွားပြီးဧပြီလလောက်ကစလို့မလေးလူတို့ရဲ့စိတ်သဘောထားပြောင်းလဲလာခဲ့ပြီးရိုဟင်ဂျာတွေကိုကိုရိုနာဗိုင်းရပ်စ်ပြန်ပွားအောင်လုပ်နေသူတွေအဖြစ်ဆွဆွဲခဲ့တယ်လို့ရိုဟင်ဂျာစန့်ကျင်တဲ့အမုန်းစကားတွေကိုလည်း Facebook အပါအဝင်လူမှုမီဒီယာတွေမှာတင်လာခဲ့တာပါလူခွင့်ရေးအဖွဲ့တွေကတော့လက်ရှိဝန်ကြီးချုပ်မဟူရာဒနီယာစင်ရဲ့အစိုးရဟာမလေးရှားနိုင်ငံအတွင်းနိုင်ငံသားကြောက်ရွံ့စိတ်တွေပြန့်ပွားနေတာကိုထိန်းချုပ်ဖို့အရေးယူဆောင်ရွက်မှုတွေလုံလုံလောက်လောက်မလုပ်ဘူးလို့ဆွဆွဲထားပါတယ်ရှင် အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေသုံးလကြာဖြစ်ပေါ်နေတာကြောင့်အခြေအနေတင်းမာနေတဲ့ထိုင်းနိုင်ငံမှာအစိုးရကစန့်ကျင်ဆန္ဒပြသူတွေနဲ့ထိုင်းပြည်ရင်တစ္ဆာခံတွေအကြားဒီကနေ့ဘန်ကောက်မြို့ပေါ်မှာအပြိုင်အားပြခဲ့ကြပါတယ်။အစိုးရစန့်ကျင်ဆန္ဒပြသမားတွေကဘန်ကောက်မြို့လေကဒီမိုကရေစီအထိမ်းမှတ်ကြောက်တိုင်အစိုးရအိမ်တော်စီကိုချီတက်ဆန္ဒပြခဲ့ကြပြီးထိုင်းစစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာရာဒုကနှုတ်ထွက်ပြီးနဲ့အခြေခံဥပဒေအသေးရေးဆွဲရေးကိုတောင်းဆိုခဲ့ကြပါတယ်။ချင်းမြင့်ခံပြင်စနေပြုပြင်ပြောင်းလဲပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်။အစိုးရကိုစန့်ကျင်ဆန္ဒပြသူတွေနဲ့မလှမ်းမကမ်းမှာတော့လုံခြုံရေးတပ်ဖွဲ့တွေအစိုးရဝန်ထမ်းတွေနဲ့အဝါရောင်တိရှိအင်ကြီးတွေဝှက်ထားတဲ့ဘရင်ထောက်ခံသူတွေစုဝေးနေကြပါတယ်။အင်္ဂါနီတုန်းကတော့ရဲကဆန္ဒပြသူ22ဦးကိုဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒေါသထွက်နေတဲ့ဆန္ဒပြသူတွေကထိုင်းပြည်ရဲ့မော်တော်ယာဉ်တန်းဖြတ်သွားတဲ့အချိန်မှာထိုင်းပြည်ရင်ကိုရှာရှာပါပါတိုက်ရိုက်အဟိဝေဖန်ခဲ့ပါတယ်။ထိုင်းပြည်ရင်နန်းတော်ကတော့ဆန္ဒပြမှုတွေအပေါ်မှာရောဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေအပေါ်မှာပါတစုံတရာဝေဖန်ချက်မပေးပါဘူးရှင်။ဒေါ်ရရှင်များရှင်ဗုဒ္ဓဦးနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကိုဗစ်ကာယောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာမကြသေးခင်ရက်တွေအတွင်းဆေးရုံကိုအချိန်နှောင်းရောက်လာပြီးမှသေဆုံးသူတွေများလာနေတာကြောင့်အချိန်မီပြသဖို့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မကြသေးခင်လာတွေကဆလို့ကာယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာအခုဆိုရင်နေ့စဉ်အတည်ပြုလူနာသက်တစ်ထောင်လောက်တိုးလာနေသလိုသေဆုံးသူအရေအတွက်ဟာလည်းလပိုင်းအတွင်းမှာ900လောက်အထိဖြစ်လာခဲ့တာပါသေဆုံးသူတွေထဲမှာတော့အထူးသဖြင့်ယောဂအခြေအနေဆိုးပြီးမှဆေးရုံကိုရောက်လာသူတွေများလာနေတာကြောင့်အချိန်မီဆေးကုသဖို့ခံယူဖို့အရေးကြီးတဲ့အကြောင်းကျန်းမာရေးနဲ့အောက်ကစားဝန်ကြီးဌာနဗဟုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖွေဖို့အေကိုပြောပါတယ
်လက်ရှိရန်ကုန်ရဲ့အခြေအနေကတော့စင်းနာနဲ့တက်တာမှာတော့စင်းနာကတော့နည်းနေတော့မယ်ဆိုပေမဲ့လို့မကြခင်ဒီအတွင်းမှာလည်းဆေးရုံစင်းတဲ့သူတွေများလာမယ်ဒီနေရာမှာဆေးရုံစင်းနာနဲ့တက်တာနဲ့ကတော့ဘယ်တော့မှတော့တူနိုင်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုရင်ကျမတို့ကဆေးရုံစင်းသတ်မှတ်ချက်ကိုလည်းကျမတို့ဖြူပြင်ပြောင်းလဲလာကြပြီဆေးရုံစင်းနာတက်တာတွေကလည်းထွက်နေသူညှတာလာမယ်ဒီလိုစင်းတယ်ဆိုတာကလည်းကျမတို့အယုံတုံးကစင်းနောက်ထပ်လူနာတွေကုသမှုပေးဖို့လိုလို့ဒီလိုမဟုတ်ပါဘူးအခုတို့တွေကိုစေယုံစင်းတယ်ဆိုတာကလည်းဒီ WHO ရဲ့ CDC ရဲ့နောက် literature တွေအရဆိုလို့ရှိရင်သူကဆိုလို့ရှိရင်10ရက်နောက်ပိုင်း17ရက်ဆိုရင်မကူးဆက်နိုင်တော့ဘူးဆိုတော့အထောက်ထားတွေကပြည့်ပြည့်စုံစုံရှိပြီးသားဖြစ်ပါတယ်။ဒီဟာနဲ့ကျမတို့အကိုက်ကြည့်ပြီးတော့ဒါဆောင်ရွက်တာဖြစ်ပါတယ်
။တန်လျာလူနာရီရဲ့ဓာခွင်းနမူနာတွေကိုတော့ရန်ကုန်မန္တလေးနေပြည်တော်နဲ့မော်လမြိုင်တောင်ကြီးစစ်တွေစတဲ့မြို့တွေမှာရှိတဲ့ဓာခွဲဌာနစစ်တပ်ခုကနေစစ်ဆေးတည်ပြုပေးနေတာပါ။အတီးပြူလူနာတွေကယောဂပြောက်ကင်းသွားသူတွေကိုဆေးရုံစင်ဝင်ပြောင်းလဲလိုက်တဲ့မူအရအခုရက်ပိုင်းတွေမှာဆေးရုံစင်ဝင်ရသူဥယေဟာလည်းထောင်ကနန်းဝင်းကျင်မှာရှိလာပါတယ်။ဒီလူနာတွေကိုသတ်မှတ်ချက်တွေနဲ့အညီဆေးရုံစင်ဝင်ပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။ပြီးခဲ့တဲ့နော်ဒီနှစ်ရက်လောက်ကလှုပ်ထားတဲ့ကျမတို့ရဲ့တည်ဆုံးတဲ့သူရဲ့ analysis လုပ်တဲ့အခါမှာဆိုလို့ရှိရင်အလောင်းကတည်ပြီးတော့မှရောက်လာတဲ့ရာဂန်တော့ဆိုရင်အဲ့တော့18ရာဂန်မျိုးရှိတယ်။အဲ့ဒီမှာအံ့ဩစရာကောင်းတဲ့ထူးဆန်းတာတစ်ခုကဆေးရုံကိုတည်ပြီးတော့မရဘူးဒါပေမဲ့ဆေးရုံရောက်တယ်ရောက်ပြီးနာရီပိုင်းအတွင်းမှာပဲတည်တယ်တကယ်တော့ဘလို့မှကုသလို့မရဘူးအဆုတ်ကပြည့်စည်နေပြီဘလို့နီးနဲ့ပြန်ကောင်းသွေးရည်ကြီးပေးမလားတကယ်တော့ထိတ်တန်းဆေးတွေပေးမလားဗာဆေးနဲ့မှလုံးလုံးကဲလို့မရတော့တဲ့ဆုတ်တရားနော်တော်တော်ကြီးချင်းချင်းဆိုးတဲ့အမျိုးရောက်လာတယ်ဒီဥစ္စာဘလောက်ကြာခိုင်းတော့ရှိလဲဆိုလို့ရှိရင် 24 hour အတွင်းမှာနော်ရောက်ပြီးတော့24နာရီအတွင်းတည်တဲ့သူဟာဆိုလို့ရှိရင်တည်ဆုံးတဲ့သူတွေရဲ့30ရာခိုင်နှုန်းရှိတယ်အဲ့ဒီမှာ9ရက်မြောက်မှာအာဆိုလို့ရှိရင်တော့တိတ်ဆုံးတဲ့သူရဲ့တော့ရာဂန်က2ရာဂန်တော့မရှိတော့ဘူးပြောချင်တာကတော့ဆေးရုံကိုစောစောရောက်မယ်စောစောကုသမှုခံယူမယ်မြင်းမြန်ဆန်းဆန်းเนาะဆေးရုံကိုဟိုရောက်အောင်မိသားစုဝင်တွေကလည်းပို့နိုင်မယ်ဆိုရင်အသက်ရှင်တဲ့ရာဂန်တော့အများကြီးများတယ်ဆိုတာဟိုသိနေချင်ပါလား
မြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးမြို့သားအဆင့်ဘို့ဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြည်သူတွေစိုးရိမ်မှုမလွန်ဖို့နဲ့ကျန်းမာရေးကိုကိုယ်တိုင်ဂရုစိုက်ဖို့ကအဓိကဖြစ်တယ်လို့အွန်လိုင်းကနေတစင်သတိပေးထားပါတယ်
။ကျမတို့အနေနဲ့အကောင်းဆုံးဆေးတွေရအောင်လို့ပြည်သူတွေအတွက်ကျမတို့စီစဉ်ပါတယ်။နောက်ပြီးတော့ကျမဟိုပြောရခက်တဲ့ remnant survey ပေါ့နော်။အဲ့ဒီဆေးရဆိုလို့ရှိရင်လေကျမတို့တတ်နိုင်သလောက်ဟိုဒီယောဂါကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ပြည်သူတွေတုံးပါလေသို့သော်လည်းကျမတို့အများကြီးမရှိပါဘူးဆိုတော့ကျမတို့ပြောပြရစီအခုဆိုလို့ရှိရင်ကျမတို့မှာရှိတဲ့နှုံးကထောင်ကနန်းလောက်အတွက်ပဲသုံးနိုင်တာဖြစ်ပါတယ်ထောင်နှောင်းလောက်အတွက်ပဲသုံးနိုင်တယ်ဆိုတော့ထပ်ပြီးတော့လည်းကျမတို့တတ်နိုင်တာရအောင်လို့လုပ်ပါမယ်ဒီဆေးနဲ့ဆိုရင်တရားရာဂိုင်းနှုံးအမခံတယ်လို့လည်းကျမတို့ပြောလို့မရပါဘူးဒီဆေးကိုကို ဘယ်လိုပဲဆွန့်ဆွန့်တရားရဟန်းမတရားခိုင်နှုန်းအမခံချက်မရှိပါဘူး။နောက်ပြီးကျမတို့အခုအချိန်နေမှာတော့ယောဂကုသတူတွေတရားရဟန်းနှုန်းအတွက်ကျမတို့ကနေပြီးတော့သုံးပေးနိုင်တဲ့အချိန်နေလည်းမရှိပါဘူး။တတ်နိုင်တယ်များတော့ကျမတို့လုပ်ပေးနေပါတယ်။ထပ်ပြီးတော့လည်းရအောင်လုပ်ပါမယ်
။ကျမအိမ်နဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတည်ပြုလူနာပေါင်း3438ဦးရှိနေပြီးသေဆုံးသူကတော့693ဦးရှိနေပါတယ်။ကျမရင်းနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကယောဂကာဝေးရာမှာလိုအပ်တဲ့ကာဝေးရေးပစ္စည်းတွေနဲ့ဆေးပစ္စည်းတွေကိုဖြည့်ဆည်းပေးနေပြီးနောက်ထပ်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းအများဆုံးဖြန့်ဝေပေးမှာဖြစ်တယ်လို့ကိုဗစ်တိုက်ဖျက်ရေးမှာတာဝန်ထမ်းဆောင်နေကြတဲ့ကျမရင်းဝန်ထမ်းတွေကိုအသိပေးထားပါတယ်။အဲဒါအပြင်ဝန်ထမ်းအားမမြတ်အောင်တာဝန်ထမ်းဆောင်နေရတဲ့အပေါ်တိခန့်ပေးဖို့ကိုလည်းမေတ္တာရပ်ခံထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
်။မလေးရှားနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်သွားလာလှုပ်ရှားမှုတွေကိုဒီနေ့ကစပြန်ကန့်တတ်လိုက်တာကြောင့်မြန်မာနိုင်ငံသားတွေသတိထားသွားလာကြဖို့မြန်မာတန်ရုံးကသတိပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မလေးရှားနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေကြောပြန်တိုးလာနေရကြောင်းအကြီးကမြို့ကြီးတွေမှာဒီနေ့ကစပြီးသတင်းနှစ်သက်ကြာသွားလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်ပါတယ်။နေ့စဉ်ကူးစက်သူရာခိုင်နှုန်းအထိတိုးလာနေရကြောင်း14ရက်ကြာကန့်သတ်ချက်တွေကိုထုတ်ပြန်လိုက်တဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းစီကန်းတွေအတိုင်းလိုင်းနာကြဖို့တတိထားသွားလာကြဖို့မြန်မာတန်ယုံအလို့သမားတန်ရာရှိဥအောင်စုံမင်းကတိုက်တွန်းလိုက်ပါတယ်။
ကော်လန်လန်ပူရဲ့ဆက်လန်ကောရဲ့ဥထွားကြရရဲ့ပေါ့နော်ဘူးနဲ့ IP နဲ့တုံးကိုတော့လောလောဆယ်ရှော့ဒေါင်းချလိုက်တာဟိုဒီနေ့14ရက်နေ့ရင်စပြီးတော့29ရက်နေ့ထိနှစ်ပတ်ပို့အခုတော့ပြင်းပြင်းနဲ့ပြတ်ပြတ်ပြီးတော့ဟိုမလို့အဖက်နဲ့တော့အပြင်းတွေပါတယ်မထွက်ဖို့တော့လိုလိမ့်မယ်အသွားလာတော့တည်ထားဖို့လိုပါမယ်နော်ဟိုလိုအပ်တယ်ဆိုရင်လည်းသူတို့အထောက်ထားအပြည့်စုံတွေယူသွားဖို့လိုလိမ့်မယ်အရန်ကြီးဖို့ရင်ဖို့တော့မလိုပါဘူး။ဟိုသူနိုင်ငံရဲ့ဒီသူတို့တတ်မှတ်ထားတဲ့စီကံလေးတွေတော့ဒီချိန်ထဲမှာတော့ပို့ပြီးတော့တိတိကျကျလေးလေးစားစားလိုက်နာဖို့တော့လိုပါတယ်လို့ပြောချင်ပါတယ်ဟုတ
်။ကတ်ယောဂါကာကွယ်ရေးအတွက်3လကြာတနိုင်ငံလုံးအသွားအလာပိတ်ဆို့ကန့်သတ်တဲ့အမိန့်ကိုပြန်ရုပ်သိမ်းပြီး4လကြာမှပဲကန့်သတ်မှုတွေပြန်ထုတ်ခဲ့ရတာပါ။ဒီလ25ရက်အထိစာသင်ကျောင်းတွေဘာသာရေးအခမ်းအနားတွေအားကစားပွဲတွေနဲ့လူမှုရေးလုပ်ငန်းတွေကိုရန်သားထားမှာဖြစ်ပေမဲ့စီပွားရေးလုပ်ငန်းတွေကိုတော့တင်းကျပ်တဲ့စီးမြင်တွေနဲ့ဆက်လုပ်ခွင့်ပြုထားပါတယ်။ကန့်သတ်ချက်တွေထုတ်ပြန်ထားရဲ့မြို့တွေမှာအဓိကလမ်းမတွေကိုပိတ်ထားပေမဲ့အလုပ်သမားတွေကိုတော့အလုပ်ရှင်ရဲ့ထောက်ခံချက်နဲ့သွားလာလှုပ်ရှားခွင့်ပြုထားပါတယ်။အာဏာပိုင်တွေထုတ်ထားတဲ့ကန့်သတ်ချက်တွေကိုမလေးရှားရောက်မြန်မာနိုင်ငံသားတွေသိရှိအောင်မြန်မာပြည်ဟိတအဖွဲ့တွေကလူမှုကွန်ရက်နဲ့ဖုန်းတွေကနေအသိပေးနေကြောင်းလဲကွာလာလမ်းမှုအခြေဆိုင်ကပုံးလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါတယ်။
ဆယုံနေဆိုကြီးနိစ္စရဆယုံမျိုးကျွန်တော်တို့အကြောင်းကြားပြီးတယ်ပေါ့ဒီအဲအချက်16ချက်နဲ့ညီညွတ်အောင်အဲ့တော့မှမညီညွတ်ဘဲနဲ့တို့လုံးနေလို့ဆိုလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ဒီချိန်လုံးကတော့ပေါ့ကျွန်တော်တို့ဒီစချံဘွဲလို့တို့အဖမ်းခံရတာတော့ဒီမလူလားတဲ့ကိစ္စတွေဖြစ်မှာဆိုတော့ကျွန်တော်တို့ဒီစအားလုံးပိတ်ပစ်ထားပါတယ်တို့ဒီအချိန်ကမလေးရှားနိုင်ငံမှာတော့ဒီယောဂလေးကြီးကံဖြစ်ပြီးတဲ့အနေသားရှိသလိုတော့မြန်မာနိုင်ငံရဲ့ဒီသတင်းချုပ်ဘွဲတော့လာတယ်ဖြစ်တော့ရုပ်စာတွေရောလူငယ်တွေကမသိပဲပျော်ပွဲရှင်ဘွဲတွေလုံးမှာဆိုလို့ပါဟုတ်ကဲ့
ရှေ့စတားနဲ့အရွက်ဝေလုံကြုံရင်အဖွဲ့ကြီးကသွာလာရဲ့သူတွေကိုစောင့်ကြည့်မှဖြစ်ပြီးကြီးညာချက်တွေကိုဖောက်ပြန်ရင်အေးအေးယူမယ်လို့လည်းတတိပေးထားပါတယ်စတင်ပါလာလေတုန်းကယောဂကုသမှုမရှိသလောက်ဖြစ်ခဲ့တဲ့မလေးရှားနိုင်ငံကအောက်တိုဘာ6ရက်မှာအယောက်690ကျော်တနည်းရတွေ့ခဲ့ပြီးမနေ့ကအောက်တိုဘာ13ရက်အထိပြန်မကျသေးရမို့အခုလိုသွာလာကန့်သတ်မှုတွေတကြောပြန်လုပ်ခဲ့ရဖြစ်ပါတယ်မလေးရှားနိုင်ငံမှာကိုဗစ်ယောဂကြောင့်သေဆုံးရသူ 163ယောက်ရှိပြီးကူးစက်ခံရသူရေအတွက်ကတော့ 18,000 လောက်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ
။ COVID DP လူနာတွေတိုးလာပြီးတော့ယောဂဘိုးကြောင့်သေဆုံးမှုနှုန်းမှာမြင့်တက်လာတဲ့မြန်မာနိုင်ငံမှာယောဂကနေပြီးတော့လုံးဝသက်သာပျောက်ကင်းသွားသူတွေလည်းအများကြီးရှိပါတယ်။ဒီထက်မှာတော့အသက်တရာအရွယ်မြန်မာအမျိုးသမီးကြီးတူလည်းပါပါတယ်။သူပါဝင်မိသားစုဝင်ဆယ်ဦးစလုံးကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်ခံရပြီမဲ့လို့အခုတော့အားလုံးသက်သာပျောက်ကင်းကုန်ရပါတယ်။ဒီကြောင့် Writer သတင်းဌာနရေးသားထားတာကိုကျွန်တော်သားညဦးပြောပြပေးပါမယ်။ဒီကံယောဂါကြီးကြောင့်ဒီကဘာလုံးမှာလူသက်တမ်းကျော်သေဆုံးခဲ့ရပြီးတော့ထိခိုက်အများဆုံးကတော့အသက်ကြီးပိုင်းတွေဖြစ်ပါတယ်။ဒါပေမဲ့လည်းအသက်တရာရှိပြီဖြစ်တဲ့ဒေါ်သိန်းခင်အတွက်တော့ဒီယောဂါဇူးကြီးကမပြောပါတော့ပါဘူး။သူရောသူမိသားစုအားလုံးမှာပါယောဂပိုးတွေ့ရပြီမဲ့အခုတော့ဒီရန်ကုန်အင်းစိတ်မြို့နယ်တွေကသူတို့ရဲ့နေအိမ်ကိုအားလုံးကျဉ်းကျဉ်းမာမာနဲ့ပြန်အောင်လာကြပါပြီ။ရှူပဒင်းလုံငန်းလုပ်နေတဲ့သူမြင့်ငယ်တူမှယောဂပိုးဆရာခဲ့တဲ့နောက်သူတို့တိမ်သားလုံးတမိသားစုလုံးကိုကူးဆက်သွားရကနေပြီးတော့ဒေါ်သိန်းခင်မှာပါအခုနှစ်စက်တင်ဘာလအစောပိုင်းကယောဂပိုးတက်ခွဲတီးပြီးတွေ့ခဲ့ပါရ။အဲဒီနောက်ရန်ကုန်မှာရှိတဲ့ quarantine center တီးကြားခွဲထားတဲ့နေရာတစ်ခုမှာသတင်းနှစ်ပတ်လောက်တီးကြားနေခဲ့ရပါရ။ဒါပေမဲ့လည်းသူ့မှာထူးခြားခြားယောဂလက္ခဏာဘာမှမရှိဘူးလို့အဖွားတော်သိန်းခင်ကပြောပါတယ်
သူကအဲ့ဒီယောဂဖြစ်တယ်တဲ့ဟောငါလည်းဘာမှမဖြစ်ဘူးဟဲ့လို့သမီးလည်းစားတယ်ဗျာဟိုရေလည်းချိုးတယ်ကိုဘကကိုဘကလမ်းလည်းလျှောက်နိုင်တယ်ငါဘာမှမဖြစ်ဘူးလို့ယောဂဖြစ်တယ်ဆိုရင်ခွေလိုက်နေမှာပေါ့ဗျာအခုလူတွေတောင်တောင်မှမလျှောက်သွားနေတာ
ဒါပြင်အသက်အန္တရာယ်ချင်းချောင်းမှုတွေကြုံရဘူးတဲ့သူ့ဘဝရဲ့အတွေ့အကြုံရဆိုရင်အခုယောဂပူကဘာမှမပြောပါတော့ဘူးလို့လေဒုတိယကမ္ဘာစစ်ကာလအခြေအနေနဲ့သူနှိုင်းယှဉ်ပြောပြပါတယ
်ဒုတိယကမ္ဘာစစ်ကအခြေအနေကတော်တော်ဆိုးတာပါတော်တော်ဆိုးတာအခုအခြေအနေကြတော့သူကကမ္ဘာလုံးကဆိုးတယ်ဒီယောဂနဲ့ဆိုးကြတယ်လို့ပြောကြတယ်ဒါပေမဲ့အဖွားကဘယ်လိုမှမချင်ဘူးသားတို့ခလေးတွေတော့ဘူသားတို့တမီးတို့ခလေးတွေတော်တော်စိတ်ကူတာပေါ့ဘာလို့ကတော့အသက်ကြီးနေပြီလေတေတော့လည်းပါပြန်မပြန်ပြောရမရှိတော့ဘူးလေအမျိုးမျိုးတွေကြုံလာတွေ့လာပြီလေခေဆိုးတွေခေကြက်တွေဒုက္ခတွေမျိုးမျိုးတွေဆုံရပြီခမင်းတွေလည်းငတ်ခဲ့အခါငတ်ခဲ့ရတယ်ဘုံဆောင်တွေကြားတွေလည်းဖျက်ပြေးခဲ့ရတယ်အဲ့တော့ဘာလို့တကဘာမှအရင်ကြီးတော့ဘူးလေတဲ့သားတို့ကနောက်ကလေးတွေတော့ဘာလို့စိတ်ပူတာပေါ့
အခုတော့အဖွားတော်သိခင်အပါဝင်တမူသားစုလုံးမှာယောဂပူမရှိတော့ဘူးလို့တက်ခွဲနမူနာယူစစ်ဆေးမှုနှစ်ကြိမ်ပြပြီးတဲ့နောက်သူတို့အားလုံးနေပြန်ခွင့်ရသွားပါပြီ။ဒါပေမဲ့လည်းတော်သိခင်ရဲ့မိမဖြစ်သူကတော့ဒီယောဂပူပြန်ပြီးတော့ကူးစက်နိုင်လို့သတိထားရမယ်လို့ပြောပါတယ
်။မိသားစုတွေလည်းအကုန်ပြန်ဆောင်ကြပြီဆိုတော့ဒီယောဂယူကြောက်တယ်ထက်ပြစ်မှာကိုအရန်ကြောက်တယ်အဲ့တောင်ဘဲမှလည်းမသွားဘူး။ဈေးအမားတို့ထွက်လို့ရတာတောင်မှဈေးသွားတာတောင်မှအမားတို့ကဟို၃ရက်စာ၄ရက်စာအဲ့လိုသွားဝယ်ပြီးတော့ကိုပန့်ကိုရေခဲတက်တာလည်းထည့်ပြီးတော့ကိုပန့်ကိုအဲ့လိုမျိုးနေရလုံးဝအောင်မစင်ဘူးအဲ့လိုမျိုးတွေမသွားကြဘူးမိသားစုအကုန်ချိတ်ပိတ်တ
ာမြန်မာနိုင်ငံမှာတော့တက်ခွဲနမူနာယူတီပြည့်ချက်တွေရယောဂကူးဆက်ခံရသူပေါင်း3000ဝန်းကျင်ရှိပြီးတော့သေဆုံးမှုဟာလည်း600ကျော်900နီးပါးအထိရှိသွားပြီဖြစ်ပါတယ်တက်ခွဲနမူနာယူစစ်ဆေးမှုတွေပိုးပြီးတော့လှုပ်လာနိုင်တာကြောင့်လည်းပိုးတွေ့သူများလာနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ယောဂထိန်းချုပ်နိုင်တဲ့အခြေအနေလည်းမရောက်သေးဘူးလို့သတိပေးထားပါတယ်ကျွန်တော်သားညဦးပါ
လနက်ကန်ဗနိဖခတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ဆောင် NLD ကလွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုလနက်ကန်တချို့ကဖမ်းဆီးတော်တဲ့အတွက်ရွေးကောက်ပွဲကာလလုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရှစ်လရွေးကောက်ပွဲမှာရှင်ပြိုင်မဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုဒီကနေ့အစောပိုင်းကတောင်ကုန်းမြို့နယ်မှာဒေဖွဲ့စည်းကမှမသိရတဲ့လနက်ကန်တွေကဖမ်းဆီးခေါ်ဆောင်တော်တာပါလာမည့်ရွေးကောက်ပွဲအတွက်စီယုံရေးခီးစဉ်ဖြစ်တောင်ကုန်းမြို့နယ်ဖောင်ကားကျေးရွာမှာရောက်နေတော့ဖမ်းဆီးခံခဲ့ရတာလို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကပြောပါတယ်
။သူရှင်ကကျွန်တော်တို့စက်တော်ကိုယ်စားလှယ်လောင်းနေဖြစ်တဲ့ဦးမေအောင်ရဲ့တောင်ရည်နေမှုတော့ရှိရှိချောရယ်။အခုလို့ဟောတာကျွန်တော်တို့ဟိုကျွန်တော်တို့တောင်ကုန်းမြို့နယ်ကပဒင်းကျောင်းဘက်ကိုဆင်းတယ်။အဲ့ဒါဖောင်ကားကိုဆင်းတယ်ဖောင်ကားရောက်တဲ့အခါမှာအဲ့ဒီလိုသမင်းချောက်ပြင်တော့ကလည်းကံဖောင်ကားဖောင်ကားဝင်လာပြီးတော့သူတို့ဆောက်ရောက်ကို
ဖန်စီခံရသူတွေထဲကဦးမင်းအောင်ကတော့ရခိုင်ပြည်နယ်စိုးရဖွဲ့မှစေပင်သာရေးဝန်ကြီးအောင်ဖြစ်တာဝန်ယူခဲ့ဖို့သူဖြစ်ပြီးလက်ရှိပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ပါတယ်ဖန်စီခံရသူကျန်တဲ့ဦးထဲကဒေါ်နီနီမင်းင်းကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပြီးဒေါ်ရှိချေချောကတော့ရှစ်လရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ရှင်ပြိုင်မဲ့သူဖြစ်ပါတယ်စီရင်တိမ်မာမှုတွေကြောင့်နေမင်းမတင်မငင်ရှင်နေကြုံနေရတဲ့ရခိုင်ပြည်နယ်မှာပါတီဝင်တွေခုလိုဖန်ဆီးခံရတာကြောင့်ရွေးကောက်ပွဲကာလလုံခြုံရေးအတွက်စိုးရိမ်ရတယ်လို့လည်းဦးတင်သိန်းအောင်ကပြောပါတယ်
။အခုဒီမှာဖြစ်တဲ့ NLD ဟိုကတော့ဟိုကလည်းကဟိုဒီနေ့နောက်တော့ရေးဒီနေ့ ဆိုတော့အားဒီကကျွန်တော် energy ကိုဥပ္ပေပြီးကျွန်တော်တက်ခင်ပြီးတော့ပုံရှိတယ်။ဆိုတော့ကျန်တဲ့ energy ပါတီကြီးကတော့ကျွန်တော်တို့ဘာမှဘာညာဘာညာအသားနဲ့မကြောက်တော့ကျွန်တော်တို့ energy ကြီးကတော့ရှုပ်ကြရမှာပေါ့ဗျာ
။ဖန်စီခံရသူတုံးဦးကတော့လက်နက်ကင်တွေကဆက်လက်တစင်းနဲ့ခေါ်ဆောင်တော့တယ်လို့လည်းဒေသခံတွေနဲ့ energy ပါတီတာဝန်ရှိသူတွေကပြောပါတယ်။တမ်ဒွန်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာအခုနောက်ဆုံးဖန်စီခံရမှုအတွက်ဘသူကမှတော့သူတို့လက်ရှဲဆိုပြီးတရားဝင်ပြောဆိုထားတာမျိုးတော့မရှိသေးပါဘူး။ဖန်စီခံရမှုနဲ့ပတ်သက်လို့တမ်ဒွန်တာဝန်ရှိသူတွေရခိုင်ပြည်နယ်လုံခြုံရေးနဲ့နေသားရေးရာဝန်ကြီးဘုံမုံကြီးမင်းတိုင်တို့ကိုဆက်တွေ့ခဲ့တဲ့နယ်တုံ့ပြန်ဖြေကြားတာမရှိသလိုအဲအဖွဲ့ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမျိုးမကြားသေးပါဘူး။ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ဖန်စီခံရသူတွေလုံခြုံရေးစိုးရင်ကြောင်းနဲ့ပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။
အဆိုင်အားအာနာပိုင်ကြီးကိုလည်းအကြောင်းကြားထားပါတယ်ဒီကိစ္စကိုနောက်ပြီးတော့ကျွန်တော်တို့ရခိုင်တော့ကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ရဲ့တိုင်ပန်းပြီးခါရတယ်နောက်ပြီးတော့မှဒီဖန်စီထားတဲ့အတွင်းနဲ့သိဆုံးသွားရပြီတဲ့အတွက်ဒီကိုယ်စလဲလောင်းသုံးကိုစံညမာနဲ့အမြန်ဆုံးပြန်လှုပ်ဖို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ
်လက်ရှိရှင်ဒီတမ်ဒွန်နဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့အရာသားတွေဟာလက်နက်ကန်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေကိုမကြာခဏကြုံရလေးရှိပါတယ်တမ်ဒွန်ကရောအဲဖွဲ့ကပါဖမ်းဆီးတာတွေရှိတယ်လို့ဖမ်းဆီးထိန်းသိမ်းဆက်စင်ပေးဆုံမှုတွေလည်းကြုံရလေးရှိပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်ပါလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီချိန်တွင်တဲ့ VUA TV Maxin season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချိန်နှင်ပေးတဲ့အပြင် VUA Internet website စာမျက်နှာ burmese.vuanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချိန်နှင်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ချိန်နှင်ပေးသွားမှာဖြစ်ပါတယ်ရှင
်။မနက်ညမှာကိုဗစ်ကပ်ရောဂါနဲ့ကြုံနေရတဲ့ရှေ့လာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာကျန်းမာရေးအရာပေးကင်းအောင်ပြင်ဆင်နေတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပေမဲ့အခက်အခဲတွေနဲ့စိုးရိမ်မှုတွေလည်းရှိနေတဲ့အကြောင်းပြောပြပေးပါမယ်။ကျမမေခါပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရှေ့လာတဲ့ရွေးကောက်ပွဲကျင်းပမှာဖြစ်တာကြောင့်မဲဆန္ဒရှင်တွေနဲ့မဲယုံဝန်ထမ်းတွေကျန်းမာရေးအတွက်စိတ်ချရအောင်ကျုံတင်ကောက်ွယ်ရေးအစီအမံတွေပြင်ဆင်နေတယ်လို့ပြည်ထောင်စုရွေးကောက်ွယ်ကော်မရှင်ကပြောပါတယ်။ကယောဂါကောက်ွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်အောင်မဲယုံဝန်ထမ်းအင်အားတိုးမြင့်ထားတယ်လို့လည်းပြည်ထောင်စုရွေးကောက်ွယ်ကော်မရှင်ညွှန်ကြားရေးမှူးချုပ်ခင်မောင်ထေးကဗီဒီယိုကိုပြောပါတယ်
။မဲယုံဖွဲ့တော်က6သိန်းကြီးပါရှိတယ်ဗျ။မဲယုံအင်အားတစ်ထောင်လောက်အောက်ဆိုရင်တာမန်တဆိုင်ပေါ့တဆိုင်ဆိုတာမဲယုံမှုပါတယ်ဒီမဲယုံမှုပါတယ်မဲယုံလုံးကျွေးပါတယ်ဒါမင်းတို့ဒီပါတယ်တဆိုင်ဆိုတာအဲ့လိုမဲလက်မှတ်စစ်ဆေးတယ်နဲ့မဲစင်းထုတ်ပေးတယ်လို့နောက်တဲ့တဆိုင် extend လုပ်လိုက်တာပေါ့ဒီအဲ့လိုမျိုးလုပ်လိုက်တဲ့အတွက်တစ်ခါရင်းနဲ့သူကနှစ်လိုင်းပေးနိုင်တာပေါ့
ကက်ယောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေရတဲ့အတွက်အခက်အခဲတွေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့လည်းပြည်အောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဦးခင်မောင်ထေးကပြောပါတယ်
အလုံးစုံတော့ပုံများလာတာပေါ့အလုပ်တော့နည်းနည်းလေးပူလာတာပေါ့တို့တော့လည်းကျွန်တော်တို့လုပ်ရမယ့်လုပ်ငန်းတွေဖြစ်တဲ့အတွက်လုပ်နေပါလေ
ကဲဘေးအန်ဒီရဲ့ကာဝေးထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီရွေးကောက်ပွဲကျင်းပဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့မဲယုံဝန်ထမ်းတွေတည်ရောက်ပြလေးခြင်းနဲ့အခမ်းအနားတစ်ခုကိုလည်းမနေ့ကပဲနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်တည်ရောက်ခဲ့တာရှိခဲ့ပါတယ်နေပြည်တော်ကအခမ်းအနားအတွင်မှာမဲဆန္ဒရှင်တွေယောဂကူးစက်မှုအန်ဒီရဲ့ကကာဝေးနိုင်မဲ့အစီအမံတွေနဲ့မဲပေးတဲ့လုပ်ငန်းစဉ်အစဉ်အဆက်ကိုတည်ရောက်ပြခဲ့ကြတာပါရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကမကြာသေးခင်ကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲအကျိုးစစ်တမ်းမှာတော့စစ်တမ်းကောက်ယူခဲ့သူတွေရဲ့သုံးပုံတစ်ပုံကကက်ယောဂနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းသဘောထားမှတ်ချက်တွေပေးထားကြပါတယ်ရွေးကောက်ပွဲနေ့မှာကက်ယောဂအန်ဒီကိုစိုးရိမ်သူတွေထဲမှာတော့မဲဆန္ဒရှင်တွေတောင်မကမဲယုံတွေမှာတာဝန်ယူကြရမယ့်ဝန်ထမ်းတွေလည်းပါဝင်နေပါတယ်။မြန်မာနိုင်ငံဆရာမများအဖွဲ့ချုပ်ကအတွင်းရင်းမူဥကြုံမင်းခန်ကတော့မဲယုံမှာတာဝန်ယူရမယ့်အကြောင်းဆရာမတွေအတွက်လုံလောက်တဲ့ကာဝေးမှုတွေလိုအပ်တယ်လို့ပြောဆိုလိုက်ပါတယ်
။ရန်ကုန်မြို့လိုဒေသမှာတော့မြို့နယ်အတော်အတွင်းထဲမှာတွားလာတာသိစိတ်ကြံမရှိပေမဲ့နေရီမှာတော့မြို့နယ်အတော်အတွင်းထဲမှာတရွာနဲ့တရွာတနေရာနဲ့တနေရာတွားလာတဲ့အခက်အခဲတော့ရှိတယ်။
ကျွန်တော်ထောင်းကမ်းမှာမန္တလေးမြို့မှာအလားပြင်ဆိုင်မီးလောင်ရာကကလေးငယ်တူပါဝင်လူငါးဦးတည်ဆုံးခဲ့တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်းကမ်းမှာမန္တလေးအကြိုက်တာစမျိုးနယ်မှာဒီကနေ့မနက်စောပိုင်းက၈:၆၈ကွန်လမ်းကြားကလင်းလက်ပြလာပြင်ဆိုင်မီးလောင်ခဲ့တာပါမီးလောင်မှုပြစ်စင်တဲ့ပတ်သက်လို့မန္တလေးတိုင်းမီးတပ်ဖွဲ့ဒုတိယတိုင်းဦးစီးမှုဦးသေးဝင်းကအခုလိုရှင်းပြပါတယ်ကမ္ င်းခဲ့တယ်လို့ဒုတိယတိုင်ဦးစီးမှုဦးတေဝင်းကပြောပါတယ
်အပေါ်တော့တက်သွားပြီးတော့သူတို့တူးတဲ့ဒီကုန်းမှန်လို့ဒီကုန်းနိုင်ရလို့နိုးတဲ့ချိန်မှာပြန်မပြေးနိုင်တော့တယ်ပြီးတော့ပြေးလိုက်သေးတယ်အလေတော့မှသူကတော့ဘုံမီးကုန်းမှန်လဲကုန်းတာပေါ့ဒီကပြဒီအခန်းဒုံနေတဲ့ခါကျတော့ဒီကောအထဲမှာနိုင်တော့ပြီးတော့အပေါ်တက်ပြီးဒီကုန်းမှန်ပြီးတော့သေးတယ်ကွာကပြင်းမဲ့အပေါက်တွေကိုသမန်းကတည်းအပြေးပိတ်ရတော့ပြီးရအောင်မရှိဘူးပြီးတော့ခန္ဓာကိုယ်တွေတော့တောင်းရအောင်မရှိဘူ
း2013ခုနှစ်ကလည်းအခုလိုမိကုံးမုံမီရန်ကုန်မြို့48လမ်းအစ္စလမ်ပစာတင်ကျောင်းမှာမိရမြင့်ဆက်အပူလွန်ခဲ့ပြီးစာတင်ကြားတဲ့ကလေးငယ်73တည်ဆုံးခဲ့တာလည်းရှိပါတယ်အခုနှစ်ဖေဖော်ဝါရီလမှာတော့မန္တလေးကောဝန်စိတ်အနီးအလုသမားတန်းလျာမီးလောင်ပြီးကလေးငယ်နှစ်ဦးတည်ဆုံးခဲ့ပါတယ်ကျွန်တော်ထောင်းခမ်းမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာပါခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ပရက်စမတ်ကရုဆလန်နာစင်ညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံအခုလိုရွေးကောက်ပွဲကာလမှာရွေးကောက်ပွဲအပြင်တခြားမိမထားသင့်တဲ့ပြဿနာတွေလည်းအများကြီးရှိနေပါတယ်ဒါယုန်နဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဦးအောင်သူညင်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်သူတို့ကအခုလာမဲ့ရွေးကောက်ပွဲတရားမျှတပြီးလွတ်လပ်မှုရှိတဲ့အခြေအနေမီးခုံကိုဦးအောင်သူညင်းကအခုလိုစဖြေပါတယ
်ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမလားဆိုရင်တော့တော်တော်မီးခုံရှိပါတယ်ဒီကိုဗစ်ကူးစက်ကပ်ပြီးအောက်မှာပေါ့လုံရကန်ရတာလည်းခက်ခဲတဲ့အနေအထားတော်တော်ရှိပါတယ်အဲ့အပြင်မှာဒီအစိုးရကကြတော့သူက incumbent advantage ပေါ့ဒီအာဏာရှိပြီးသားပါတီရဲ့အခွင့်အကောင်းတွေအားလုံးကိုသုံးနေတဲ့ပုံစံမျိုးလည်းဖြစ်နေတယ်ဒီကန့်ပတ်ချုပ်ချယ်မှုတွေလုံတာကစလို့ပေါ့နော်ဆိုတော့နောက်ပိတ်ဆုံးကျွန်တော်တို့ပြည်သူလူထုကိုအခုဆိုပါစို့အခြေခံလူထုတွေကိုထောက်ပံ့ကြည့်ပေးတာဆုံးပေါ့ဆိုတော့ဒါမျိုးတွေလုပ်နေတဲ့အခါကျတော့သူ့ဘက်ကကျတော့အနေထားကတော်တော်လေးအသာစီးရှိနေတဲ့အနေထားဖြစ်ပါတယ်ဆိုတော့နောက်ထပ်လောလောလတ်တလောမှာကိုဗစ်ကူးစက်ကပ်ပြီးရတော့ဒါတကယ်ကိုလည်းချိန်ချောက်နေတဲ့ပြဿနာဖြစ်တယ်လို့ထင်ပါတယ်ခင်ဗ
ျဆက်ထမေးခြင်းနဲ့မိကုံးတို့ခုကတော့ခုနပြောတဲ့အနာလက်ရှိအစိုးရအနေနဲ့လုံနိုင်ငံညာတွေဟာသူများတဲ့အခွင့်သာရဆိုတဲ့အပြင်ကိုဗစ်နဲ့ပတ်သက်ပြီးတော့အများပြည်သူလိုက်ငါဖို့ကန့်တတ်ထားတဲ့စည်းကမ်းတွေကိုအနာရပါတီမြို့သားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကထိုးဖောက်ပြီးတော့လူစုလူဝေးလို့ကြီးတက်တာတွေများရှိပါလားခင်ဗျာ
ဒီလက်ရှိပါတီခေါင်းဆောင်တွေကပြောတာတော့သူတို့မြစ်တာရက်ခံတယ်ပေါ့နော်ဒီတော့ဒါတွေကတားလို့မရဘူးအောက်ခြေတွေကလုတ်တယ်ဆိုတဲ့သဘောမျိုးတွေပြောပါတယ်ဆိုတော့တကယ်တကယ်ကျတော့လည်းအရေးယူတဲ့နေရာတွေမှာတော်တော်လေးကိုမပြတာတဲ့အနေအထားတွေတွေ့ရတယ်ဗျ AAPP ကသူတို့ပြုစုထားတဲ့စည်ရင်တစ်ခုရဆိုရင်မှုသေးသေးလေးတွေပေါ့ဒီညမထွက်ရလို့နှာခေါင်းစည်းမတက်တာလို့ဆိုဒီလိုကိစ္စမျိုးတွေနဲ့အေးအေးယူရခံထားတဲ့လူက1500ပတ်ဝန်းကျင်လောက်ရှိတယ်ဗျ။ဆိုတော့အဲ့ဒါအပြင်မှာပြီးခဲ့တဲ့ကာလမှာဥပမာ ဒီတရားဟောဆရာဒေးဗစ်လာဆာလို့ပေါ့နော်ဆန္ဒပြတဲ့ចောင်းသားတွေဆိုအရင်ယူခံရတော့ထောင်နံကတစ်နှစ်ကနေပြီးတော့တချို့က9နှစ်လောက်ကြီးကိုကြားတဲ့ဟာတွေလည်းရှိကြတယ်ဆိုတော့ဒါပေမဲ့ပြန်နဲ့ခုနလိုမဲဆွဲစီယုံနေတာတွေလူစုလူဝေးဖြစ်နေတာတွေကြတော့လည်းမမြင်ကြအောင်ဆောင်ရတဲ့ဟာမျိုးတွေရှိတာပေါ့ဆိုတော့ဒီလိုနေတာမျိုးမှပြောစရာဖြစ်တာပါ
ဒီကောက်ပွဲတဲ့လောလောဆယ်မှာပိုအရေးကြီးနေတယ်အဲ COVID ကိုကလက်ရှိဆိုရယ်ထိန်းချုပ်မှုဘလောက်ထိရောက်မှုရှိပါသလဲသူတို့လက်ရှိ facilities အတွင်းမှာဒီဟာတဲ့ပိုပြီးတော့ကောင်းအောင်လုပ်နိုင်တဲ့အခြေအနေရှိပါလားမြင်ပါလား
အောက်ချီပါပေါ့နော်ဆရာဝန်ဆရာမတွေသူနာ view တွေဒီ volunteer တွေသူတို့တကယ်ကိုပဲဟိုကျူးကျူးဆဆလုပ်နေကြတာတော့ဒါချီးကျူးစရာကောင်းပါတယ်ဒါပေမဲ့တစုံလုံးအခြေအနေကိုပြန်ချုပ်ရင်ကျွန်တော်တို့ပတင်းကအပြည့်ဝမရဘူးဆိုတဲ့အနေအထားရှိတာပေါ့ဆိုတော့အဲ့အနေအထားမှာကောလာဟလတွေကပိုဖြစ်လာတယ်ဆိုတော့နောက်တစ်ခုကကျတော့အစိုးရကိုယ်တိုင်ကလည်းအမိန့်ကြီးကခဏထုတ်လိုက်ခဏပြန်သိမ်းလိုက်ဟိုနားလည်ရလဲခက်ပါတယ်ခင်ဗျဆိုတော့အဲ့လိုအနေအထားမှာတော့ဟိုပိုပြီးတော့အထက်ကျဲရှိတာပေါ့လေဆိုတော့နောက်တစ်ခုကကျတော့အပေါ်ပိုင်းမှာကော်မတီဖွဲ့ထားပါတယ်ဆိုတော့ဒါမဲ့တချို့ကော်မတီတွေကရှိသေးရလားပေါ့အလုပ်ရောလုပ်သေးရလားဆိုတော့ဟိုပုံစံမျိုးတွေပေါ့လေတော့အထူးသဖြင့်တော့ဒုသမရဟိုဥဆောင်ပြီးတော့ကော်မတီဖွဲ့လဲတမတော်ဘက်ကလည်းပါတယ်ပေါ့ဆိုတော့အဲ့လိုပုံစံမျိုးကော်မတီတွေကရောအလုပ်ဖြစ်နေသေးလားပေါ့ဆိုတော့အဲ့အရာတွေကကျွန်တော်မသိကြပါဘူ
းကိုဗစ်ကိစ္စကိုတိုက်တဲ့နေရာမှာရန်သူမိတ်ဆွေမချပူပေါင်းပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်လက်နက်ကိုင်အဖွဲ့အစည်းတချို့နဲ့မပူပေါင်းနိုင်ကြတော့ထားပါတော့မြေပေါ်မှာတရားဝင်အတူတကွလုပ်နေကြရမယ်လို့ယူဆရတဲ့တမတော်တို့တခါအတိုက်ခံအဖြစ်နဲ့စိန်ခေါ်မဲ့ပါတီတို့သူတို့ဘက်ကရောဒီကိုဗစ်တိုက်ချိန်မှာအစိုးရနဲ့နိုင်ငံရေးအာဂါဒစေဝံကွယ်မှုမထားဘဲနဲ့ပူပေါင်းဆောင်ရွက်မှုရှိလို့ထင်ပါလ
ားအဲ့ဒါကတော့ဒီပြဿနာကိုဘယ်လိုစဉ်းစားသလဲဆိုတဲ့အပေါ်မူတည်မယ်လို့ထင်တယ်။နောက်အစောပိုင်းတော့ကျွန်တော်တို့ဒီကိုဗစ်ပြဿနာကိုစဉ်းစားပေါ်ကဟို public health ပေါ့နော်ပြည်သူ့ကျန်းမာရေးပြဿနာလို့ပဲစဉ်းစားတယ်။ဆိုတော့အဲ့တော့နောက်ပိုင်းမှာတော့နည်းနည်းဟိုချဲ့ထွက်လာတယ်ဒါစီးပွားရေးအကျတဲလည်းဖြစ်နိုင်တယ်ဆိုတဲ့အာမျိုးပေါ့။ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့နောက်ဆက်တွဲပြဿနာတွေကိုဘယ်လိုလက်ခံစဉ်းစားသလဲဆိုတဲ့အပေါ်မှာတော့ဟိုကျွန်တော်မရှင်းဘူးပေါ့ဆိုတော့အဲ့ဒီအနေထားအောက်မှာပဲအခုလက်ရှိကတော့ကျွန်တော်တို့မြင်နေတာဒီ public health ပြဿနာအဖြစ်ပဲကြိုင်တွယ်လုံးပဲဆိုတော့နောက်တစ်ခုကကြံတဲ့အင်အားစုတွေကလည်းဟိုဘာခေါ်မလဲအစိုးရရဲ့နောက်မှာလိုက်ခဲ့ကြဆိုတဲ့ပုံစံမျိုးနဲ့သွားနေလို့ပဲလို့ထင်ပါတယ
်ဆိုတော့အစိုးရရဲ့လုံပုံကြိုင်ပုံမှားရင်းမှာကိုစောင့်နေတာအဲ့ဒီဟာကိုနိုင်ငံရေးအများထုတ်ပြီးစီရင်ရေးလည်းနဲ့အဖြစ်သုံးကျင်လို့လက်ပိုက်ကြည့်နေတဲ့သဘောတော့မတွေ့ရဘူးပေါ့
အော်အဲ့လိုတော့ကျွန်တော်မယူဆဘူးခင်ဗျဆိုတော့ကျွန်တော်မြင်တာကတော့အစိုးရဘက်ကဒီပြဿနာကိုပို့ပြီးတော့ပေါ့နော်ကြေကြေပြန့်ပြန့်တခြားအင်အားစုတွေနဲ့ပါမိဖက်ဖွဲ့ပြီးတော့ဆောင်ရွက်တင်တယ်လို့ထင်တယ်ဆိုတော့နောက်တစ်ခုကကျတော့ဟို communication ပေါ့တချို့ဟို resource တွေကိုလည်းတခြားမသုံးဘူးဆိုတဲ့အမျိုးတွေ့ရခင်ဗျဥပမာအပြင် FM radio တွေရှိပါတယ်ဆိုတော့အဲ့ရနေပြီးတော့ပုံမှန်ရန်ကုန်တိုင်းဝန်ကြီးချုပ်တို့မြို့တော်ဝန်တို့အများကြီး communicate ဟိုဆက်သွယ်ပြောဆိုနေလို့ရတဲ့အမျိုးပါဆိုတော့ဒါမျိုးတွေလည်းတရားသုံးတာမတွေ့ရဘူးခင်ဗ
ျကိုဗစ်ပြီးရင်နောက်အရေးကြီးတဲ့ပြဿနာတစ်ခုကိုရွေးပါဆိုရင်ဘာကိုရွေးလိုပါလဲခင်ဗျာစီးပွားရေးအကြက်တဲ့ကိုပြောလိုလားငင်းငယ်ရေးကိစ္စကိုပြောလိုလားဘာကိုရွေးမလဲ
ဒုတိယကျွန်တော်ရွေးချင်တာတော့စီးပွားရေးပြဿနာကိုကျွန်တော်ရွေးချင်တယ်နောက်တစ်ခုကကျွန်တော်တတိယကတော့ဟိုငင်းငယ်ရေးပြဿနာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ
့စီးပွားရေးပြဿနာကတော့ဟိုကျွန်တော်တို့တနိုင်ငံတည်းလည်းမဟုတ်ဘူးတစ်ကမ္ဘာလုံးခံရမဲ့အနေထားပါနိုင်ငံတကာမှာပညာရှင်တွေရောအစိုးရတွေရောတော်တော်များများမှာက post covid ပေါ့ကျွန်တော်တို့ covid အလွန်ကာလမှာဘာတွေလုပ်မလဲဆိုတာကိုတော်တော်ကြီးတွေးခေါ်ကြံစနေတဲ့ဟာတွေကျွန်တော်တို့လေ့လာမိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်နိုင်ငံမှာကတော့အဲ့လိုပြောတာဆိုတာကဟိုတော်တော်နည်းတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ကကွယ်ဆွေးတွေ့ရင်ကျွန်တော်တို့ဒီပြဿနာကြီးကပြီးသွားမယ်လို့ဟိုယူဆရတဲ့သဘောမျိုးကျွန်တော်တို့ပူကြရပါတယ
်အခုလက်ရှိမှာရောစီးပွားရေးအချင်းတချို့စည်င်းစရာတွေတချို့ရေးသားချက်တွေဆိုလို့ရှိရန်ကုန်မှာ90ရာခိုင်နှုန်းသောပြည်သားစုတွေဟာထမင်းအောင်နတ်မမစားနိုင်ဘူးဆိုပြီးတော့ရေးထားပါတယ်နောက်ပြီးတော့သူတို့အစားအသောက်အတွက်အကျွေးတွေပိုတင်နေရတယ်ဆိုပြီးတော့ရေးထားတွေ့တော့တော့တောင်ဟုတ်ရဲ့လားရန်ကုန်မှာနေတဲ့လေးလာသုံးသပ်သူတယောက်နဲ့ဘယ်လိုမြင်ပါလဲအဲ့လောက်ကြီးဆိုးပါဘူးလား
ကောအဲ့ဒါကတော့ဟိုနေရာပေါ်မူတည်လိုက်မယ်ထင်တယ်ခင်ဗျာခုနပြောတဲ့ဟို90ရာခိုင်နှုန်းဆိုတော့ရာခိုင်နှုန်းအတိအကျတော့ပြောဖို့ခက်ပါတယ်ဒါပေမဲ့ဒီလက်လုံလက်စားပေါ့နော်ကျွန်တော်တို့တော်တော်များများကတော့တော့ကိုကြက်သေးသွားတဲ့အနေအထားရှိတယ်ခုနလိုကျွေးနေတည်နေတယ်ဆိုတာလည်းမှန်ပါလိမ့်မယ်နောက်တစ်ခုကကျတော့ရှိတာလေးထုခွဲရောင်းချပြီးတော့ဟိုထိုင်စားနေရတဲ့ကာလမျိုးပိုဖြစ်တာပေါ့ဒါကလည်းဘလောက်ကြာကြာ တောက်ခံနိုင်မယ်ဆိုတာမသိမသေးကြပါဘူးခင်ဗျာ
ဟုတ်ကဲ့ဒါစီးပွားရေးဒါစီးပွားရေးနဲ့ဆက်ထဲနင်းညာရေးကိစ္စကိုပြောမယ်ဆိုရင်နင်းညာရေးမရှိတဲ့ဒေသတွေမှာစစ်ဆောင်ဒုက္ခတွေစစ်ကြောင့်ထိုးရင်ဆုံးထွက်ပြနေရတဲ့လူတွေရဲ့စီးပွားရေးအခြေအနေကပိုဆိုးမယ်ထင်ပါတယ်ဆိုတော့အဲ့ဒီကစပြောကြအောင်ခင်ဗျာအဲ့ဒီကိစ္စတော့တောင်စီရဲ့နိုင်ငံတော်အနာဘန်ကြီးအနေနဲ့ဘယ်လောက်ထိကူညီဆောင်ရှောက်နိုင်တဲ့အခြေအနေရှိပါလဲခင်ဗျာ
ဒီ report ကိုဖားပါတယ် IRC ကလေဆိုတော့သူတို့ရေးတာတော့ဒီစစ်ရှောင်စခန်းနေအခုသူတို့ကဒုက္ခတွေဒီမှာသူတို့က double emergency ပေါ့ပို့ပြီးတော့ထိခိုက်နိုင်ရယ်ဆိုတော့အနေဒါမျိုးသုံးပါတယ်ဆိုလိုတာကတော့ covid ရောဂါကူးစက်ရင်လည်းပို့ဆိုးမယ်ဒီစခန်းတွေမှာကလူတော်တော်ကြက်ကြက်တဲတဲနေရတဲ့အနေဒါရှိပါတယ်ဒုတိယကတော့ငကူတွေဟိုကဒီကျွန်တော်တို့ကျမရေးဝန်ဆောင်မှုတွေမရတဲ့အခါမှာဒီကတ်ရောဂါတူနဲ့ဖြစ်ရင်နှစ်ဆပို့ပြီးတော့ပြန်မှန်ဒုက္ခရောက်မယ်ဆိုတဲ့သဘောမျိုးရေးထားတာပါ။ကျွန်တော်တို့စီမှာရှိရဲအခုဒုက္ခသည်တွေအရင်အတွက်ပေါ့နော် IDPP ရင်းဒုက္ခသည်တွေလည်းမနှဲပါဘူး။ဆိုတော့အဲ့ဒီအနေထားမှာတော့ပို့ပြီးတော့ဒုက္ခရောက်ဖို့ရှိပါတယ်။သူသဖြင့်ကျွန်တော်တို့ရခိုင်ပြည်နယ်အတွင်းမှာဆိုရင်လည်း IDP ရင်းအတွက်ကသိန်းခွဲလောက်မှန်းထားပါတယ်။အခုလက်ရှိအချိန်ကြီးကတိုက်ပွဲတွေကမရော့သေးဘူးဆိုတဲ့အခါကျတော့ပို့ဒုက္ခရောက်ဖို့အနေထားရှိတယ်လို့ထင်ပါတယ်။ဆိုတော့အဲ့တော့ကျွန်တော်တို့လေ့လာကြည့်တဲ့အခါကျတော့ဒီလိုပဲ share NLD ဆိုတဲ့ဒီ Facebook page မှာတက်လာတယ်သူဘူလုံရေးကဲဇယ်ရေးနဲ့ပြလဲမိရာချထားရေးဝန်ကြီးဌာနပေါ့ဆိုတော့သူတို့ကနေပြီးတော့ဒီ IDP စခန်းတွေကိုထောက်ပံ့နေဆိုရဲဟာမျိုးစည်ရင်းတွေတွေ့ပါတယ်ဆိုတော့ကျွန်တော်အဲ့စည်ရင်းတွေကိုပေါင်းကြည့်တော့ဟိုဒေါ်လာတစ်သန်းခွဲလောက်ပဲရှိနေမယ်ခင်ဗျဆိုတော့အဲ့မှာပေးတာတော့ဆက်ပြခဲတို့ကျွန်တော်တို့နှကောင်းစည်းတို့စသဖြင့်နေထောက်ပံ့တာပေါ့နော်ဆိုတော့ကျွန်တော်ထင်တယ်ဒီလောက်နဲ့တော့ဟိုမဖူလုံဘူးရှင်းပါးစပ်နံပါတ်လောက်ပဲရှိမယ်လို့ထင်ပါတယ်
အဲ့ဒီဒါကန်တူအရော်ဒီလိုမလုံးမလောက်တဲ့မဆုမပိုးအကူအညီတွေကြောင့်သူတို့ဘယ်လိုအထင်ရောက်နေကြလဲဆိုရင်သူတို့တမင်ပစ်ထားတဲ့ဆိုတဲ့သဘောဖြူးမဆိုင်ပဲပစ်ပယ်ထားတဲ့ဆိုတဲ့သဘောမျိုးခံစားမှုတွေသူတို့ဖော်ထုတ်ပြောနေကြတာလည်းကြားပါတယ်အဲ့ဒါကောဘယ်လိုသုံးသပ်လို့ပါလဲပြောတင်တဲ့စကားတွေလားတကယ်အမှန်တွေလားအဲ့ဒါတွေက
ဆိုအဲ့လိုတော့အတိအကျကျွန်တော်မသိနိုင်ဘူးခင်ဗျဆိုဒါပေမဲ့ဒီအစိုးရဘက်ကဖွဲ့ထားတဲ့ဟိုကော်မတီတစ်ခုရှိပါတယ်ဒီတိုင်းမှာလက်နက်ကိုင်ဖွဲ့စည်းနေတဲ့ဒီကိုဗစ်တိုက်ချက်ရေးမှာပူးပေါင်းလှုပ်ဆောင်ဖို့ဆိုပြီးတော့ဧပြီလထဲမှာဖွဲ့ထားတယ်။အဲဒီကော်မတီရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့နောက်ပိုင်းမှာတော့သိပြီးတော့ဟိုထူးထူးထူးထူးမကြအောင်ခင်ဗျ။အဲတော့ပူးပေါင်းဆောင်ရွက်မှုကလည်းကျွန်တော်ထင်တယ်အားနည်းလိုက်မယ်လို့ယူဆပါတယ်
။တကယ်တော့အဲဒီနိုင်ငံလက်နက်ကိုင်အင်အားစုတွေဘက်ကလည်းပူးပေါင်းဆောင်ရွက်ကိုကန့်လန့်တာတွေ့တယ်။သိအောင်အောက်ကောင်းတာပဲနှစ်ဖက်လုံးကပူးပေါင်းဆောင်ရွက်မဲ့ပြောနေရပြီးတော့မပူးပေါင်းနိုင်ရင်တော့တိုက်နေကြတာအဲ့ဒါဘာများလဲ။ဒီကိစ္စပူပေါင်းဆောင်ရွက်ရေးမှာနိုင်ငံရေးစီရေးအစာစီမှုကိုပူဦးစားပေးပြီးတွေ့နေရသလားဒုက္ခရောက်နေတဲ့ပြည်သူတို့ကူညီဖို့ကိစ္စကိုသူတို့ဘာဖြစ်လို့လောက်တောင်အလေးမထားရသလဲဆိုတာလည်းပဲနေဝေဖန်ပါအောင်ဖြေရတာပေါ့ဗျာသုံးသပ်ပါအောင
်ဟုတ်ကဲ့ဟိုခုနေထားမှာတော့ပြောရခက်ပါတယ်အထူးသဖြင့်တော့ဒီတမတော်ဘက်ကလည်းတစ်ဖက်သားအပြစ်ရတယ်ဆိုပြီးတော့ခဏခဏကြေညာပါတယ်ဆိုတော့ကြေညာပြီးမဲ့လည်းအဲ့တကယ်ဟိုတကယ်အခုတိုက်ပွဲတွေဖြစ်တဲ့နေရာမျိုးတွေရခိုင်ပြည်နယ်လိုဟာမျိုးကမပါဘူးပေါ့နော်ဆိုတော့နောက်တစ်ခါကျတော့ရက်ထားတယ်လို့ပြောပေမဲ့လည်းဒီတရက်နှစ်ရက်မှာပဲရှမ်းပြည်နယ်မှာလည်းဟိုတိုက်ပွဲတွေဖြစ်ပြီးတော့ထွက်ပြေးနေရတာတွေသတင်းတွေတွေ့ရတယ်ခင်ဗျဆိုတော့အဲ့တော့အဲ့ဒါကတော့ကျွန်တော်ထင်တယ်ဒီချက်ပို့ပြီးတော့နှစ်ဖက်စလုံးကထိန်းသိမ်းသိမ်းသိမ်းနဲ့ရှိဖို့လိုမယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကဖြစ်တတ်တာကတော့ဒီလိုအခုလိုကိုဗစ်ကာလမျိုးမှာအရင်းမြစ်တွေပိုရှားလာတယ်ခင်ဗျအဲ့တော့အရင်းမြစ်တွေပူရှားလာတဲ့အခါကျတော့ဆိုတော့ဒါကိုသူလဲလိုချင်တယ်ကိုလဲလိုချင်တယ်ဆိုပြီးတော့အရင်းမြစ်လုတဲ့အခါမှာဟိုကျွန်တော်တို့ပဋိပက္ခတွေလည်းပူပြင်းထန်လာတတ်တယ်ဆိုတော့ဟိုဆွေးနွေးကြတဲ့သဘောမျိုးတွေလည်းကြားရပါတယ
်ဆိုတော့ကိုဗစ်ကြောင့်အင်းညာရေးလာလာပူဝေးသွားတယ်လို့ပြောရင်မှန်နေတာပေါ့မှန်နိုင်တာပေါ့နော
်ဟုတ်ကဲ့ကိုဗစ်ကိုကျွန်တော်တို့ဘုံရံမျိုးဖြစ်ပေါ့ကျွန်တော်တို့ရဲ့အဓိကချင်းချောက်မှုဖြစ်မြင်ပြီးတော့ပူပေါင်းဆောင်ရဲ့တော့ကျွန်တော်တို့ပို့ပြီးတော့ကောင်းတဲ့လားလာပဲကိုသွားနိုင်ပါတယ်ဆိုတော့ဒါပေမဲ့အဲ့ဒီကိစ္စတွေကအခုချိန်ထိတော့ကျွန်တော်တွေးရတာအားနည်းတယ်လို့ထင်တယ်ခင်ဗျာ
ကြတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စ
ာရိတ်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
ဧသဆန်ရာကနေတစဉ်ကူးဆက်တဲ့ယောဂတွေကိုထိတိယောက်ယောက်ကုသမှုမခံယူခဲ့ဘူးဆိုရင်ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးတွေကိုကြုံတွေ့ခံစားရနိုင်တယ်လို့သိရပါတယ်။အမျိုးသမီးတွေအနေနဲ့ syphilis ယောဂကိုထိတိယောက်ယောက်ကုသမှုမပြုလုပ်ထားဘူးဆိုရင်ကိုယ်ဝင်ပြကြတာကိုကြုံတွေ့ရလိမ့်ရှိနိုင်ပြီးပြက်မကျပဲခလီမွေးခဲ့မယ်ဆိုရင်လည်းတမက်ရက်ထက်စောပြီးမွေးတာမျိုးတွေ၊ပေါင်မပြည့်တာမျိုးတွေနဲ့မျက်လုံးနဲ့အရေးပြားမှာထိခိုက်ပျက်စီးတာမျိုးတွေကြုံတွေ့ရနိုင်တယ်လို့အရေးပြားနဲ့ကာလာသားယောဂဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ်
။ကိုယ်ဝင်ဆောင်အမျိုးသမီးမှာဒီ syphilis ယောဂကူးဆက်ခံရရင်ตัวซ่าซ่ายินโกวินซองกาละมาตัวโกวินเป็ดจ่าดาမျိုးนี่ဖြစ်တတ်တယ်โกวินเป็ดไม่จ่าอูตะดิเตะแก่ดูရှင်เลยมวยลาได้คําว่าဆိုเหโหอาลีอิมเมจัวป่ะเนาะเบบี้มวยอ่ะซ้อได้ป่ะมวยซ้อပြီးတော့มวยลาได้คลีอ่ะตะคาตะลีปองไม่ปี่ดาดิရှိတတ်มวยอ่ะบาคอนเจนิเตอร์ซิฟิลิสจอมรู้မျက်လုံးတော့อเยบยาတော့ဒီနှလုံးတော့အသေးတော့อายุတွေตั้วริมาဆိုလို့ရှိရင်ထိခိုက်မှုတွေရှိနိုင်တယ်ဒါကြောင့်မလို့ဆိုရင်ဆရာတို့ကိုယ်ဝန်ဆောင်အမျိုးသမီးတွေမှာမပွေးခင်ကိုယ်ဝန်ဆောင်ကာလမှာဒီ VDR test တို့ HIV test တို့ hepatitis B တို့ C တို့ဒါ screen လို့တိကျစစ်ဆေးရအဲ့လိုစစ်ဆေးပြီးတော့ကုသလို့ရှိရင်ငွေရပါနောက်ဆက်တွဲပြဿနာတွေနည်းသွားတော့
အမျိုးသားတွေအနေနဲ့လည်းစီးပူညောင်းကြယောဂကိုထိတိယောက်ယောက်ကုသမှုမပြုလုပ်ခဲ့ဘူးဆိုရင်စီးသွားရခက်ခဲတာကနေစပြီးတတိအောင်မှုခက်ခဲတဲ့အထိကြုံရနိုင်တာကြောင့်သတိထားဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကပြောပါတယ်
။ဥမာအမျိုးသားတွေမှာဆိုလို့ရှိရင်လည်းအလွယ်တကူကုလို့ရတဲ့အတိုင်းနဲ့မကုခဲ့ဘူးဆိုပါတော့အဲ့ဒီကမှာဆိုလို့ရှိရင်ဂနိုရီယာစီးပူညောင်းကြဖြစ်တယ်ပြည်ရီထွက်တယ်ကလာမိုက်ဒီယာဖြစ်တယ်အဲ့ဒီမှာတဆင်သူကယောဂဘုရားဒီအထက်ကိုစံတက်သွားတဲ့အချိန်မှာ ascending infection ပေါ့အဲ့ဒီမှာဆိုလို့ရှိရင်ဒီယောက်ျားတွေမှာဆိုလို့ရှိရင်စီးသွားခက်တာတို့နောက်တစ်ခုဆိုလို့ရှိရင်တော့ဟိုဗဒေသားအောင်မှုအတွက်ခက်ခဲတာတို့เนาะနောက်တစ်ခါဆိုလို့ရှိရင်စီးသွားခက်တာဗဒေသားအောင်မှုခက်တာတွေအပြင်ဝေးစိတ်အကျိတ်ရောင်တာတို့ဒါတွေနောက်ဆက်တွဲပြဿနာအများကြီးရှိတယ်အဲ့တော့အဓိကတော့ဒီယောဂနာဖြစ်လာတာရှိတယ်လို့ယောဂမဖြစ်ပေမဲ့ဒီလိုမျိုးလိမ်ဆက်ဆံမှုရှိခဲ့တယ်ဆိုလို့ရှိရင်တန်တရားရှိလို့ရှိရင်ဒါတေးသေးချာချာစစင်းချာဆွေးနွေးတိုင်ပင်ပြီးတော့ကုသတဲ့နေပေါ့
လိမ်ဆက်ဆံမဲ့မများအောင်သတိပြုနေထိုင်ပြီးယောဂကုသခံရနိုင်တဲ့အပြုမှုတွေရှိခဲ့မယ်ဆိုရင်ဆန်းသက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာအမျိုးတန်းကပြောပါတယ
်လူတွေမှာဆိုလို့ရှိရင်တာမန်အပြင်ဒီ sexual activity ဆိုတာကတော့ normal life မှာကနေပါနေဒါပေမဲ့လို့အတိတရားရှိနေလို့ရှိရင်ကိုကဒီယောဂတွေကိုဆိုဒီမဖြစ်လာအောင်ကာကွယ်တားဆီးနိုင်တဲ့ကျန်းမာရေးအသိရှိဖို့လိုတယ်တတိရှိဖို့လိုတယ်လုပ်တဲ့နေရာမှာဆိုလို့ရှိရင်အများအန်ဒီကွန်ဒွန်အသုံးပြုဖို့လိုတယ်ပေါ့နော
်လေယံငါတစ်ဝိုက်မှာအနာရှိတာပဲဖြစ်ဖြစ်လေယံငါပြည့်ပြင်ထားရကနေအနာဖြစ်လာတာပဲဖြစ်ဖြစ်လေစစ်ဆန်ရကနေစင်ကူးဆက်တဲ့ယောဂတွေကူးဆက်ခံရအောင်တွန်းအားဖြစ်စေတာကြောင့်လေယံငါတစ်ဝိုက်မှာအကြောင်းတစုံတရာအကြောင်းအနာဖြစ်လာပြီဆိုရင်စိတ်မိတုံနဲ့မကုသပဲတကြွန်းနားလေတဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးစိတ်နှစ်တကြားနဲ့ကုသမှုခံယူဖို့လိုတယ်လို့ကံမကံရွေးစီဆေးရုံမှာအကြီးပြားဆိုင်ရာဆရာမေတူဖြစ်သူဒေါက်တာဝေယံဖြိုးကအခုလိုပြောပါတယ
်ဆေးထိုးမှရောဖြစ်တယ်ဆေးတို့ကျွန်တော်တို့ကပြန်ပြီးတော့ဟိုချစ်ထုတ်ပြီးတော့ပြန်ချစ်ထုတ်တယ်ပြန်ပြီးတော့ဆာဂျူရီပြန်လုပ်တာပေါ့ပီနိုပလတ်စတီပြန်လုပ်ပြီးတော့ပုံမှန်အနေထားပြန်ရောက်အောင်လဲဒီမှာလုပ်ပေးပါတယ်လို့အဲ့ဒါလေးကိုဟိုတရင်ကောင်းပါချင်တယ်နောက်တစ်ခုကကိုယ်တစ်ခုခုအဲစိတ်ထဲမှာဒီအရေကအရေပြားယောဂါပဲဖြစ်ဖြစ်ဒီအင်္ဂါပတ်လည်မှာဖြစ်တဲ့အရေပြားယောဂါပဲဖြစ်ဖြစ်ဒီဒီနားတဝိုက်မှာတစ်ခုခုဖြစ်တယ်ဆိုလို့ရှိရင်ဟိုစိတ်မိတို့တွေနဲ့မလုပ်ပင်းနဲ့တိတိကျကျလေးစောစောစီစီလာပြပြီးတော့ဘာဖြစ်တယ်ဆိုတာကိုသိအောင်လုပ်ပြီးရင်သူနဲ့ဟို suitable ဖြစ်မဲ့ treatment ပေါ့သူနဲ့ kait တဲ့ကုထုံးကိုစောစောစီစီယူပေးပါလို့အဲ့ဒါဆိုရင်တော့ဟို ကိုအတွက်ကျန်းမာရေးအတွက်ပိုကောင်းပါတယ်လို့
လေဆက်ဆံရကနေတစဉ်ကူးဆက်တဲ့ရောဂါတွေကိုထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်ပြည်ထောင်နဲ့နောက်ဆက်တဲ့ဆူကျူတွေကိုကြုံတွေ့ရနိုင်တာကြောင့်ရောဂါကူးဆက်ခံရခြင်းရှိမရှိသိအောင်စစ်ဆေးဖို့ထုတ်လို့ပြီးရောဂါရှိခဲ့မဲ့ဆိုရင်လည်းထိရောက်တဲ့ကုသမှုတွေနဲ့ကုသမှုခံယူဖို့လိုတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
လာပါကျွန်တော်ရန်နိုင်မှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်ပင်လယ် Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီမျိုးသားဘက်မှာနဒါဘိုဆွဲပြီးတော့စံချိန်အသစ်ထပ်တင်လိုက်ပြီးအမျိုးသမီးဘက်မှာတော့ချန်ပီယံအသစ်ဆက်ဆက်တယောက်ထွက်လာပါတယ်မြူဒီဖိုင်နယ်ကိုစနေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှစီးရင်အဆင့်၄သတ်မှတ်ခံထားတဲ့အမေရိကန်ကဆိုဖီယာကန်နဲ့ဒီနေ့မှစီးရင်အဆင့်လုံးဝသတ်မှတ်ခြင်းမခံရတဲ့ပိုလန်နိုင်ငံကအီဂါစဗီယတက်တို့ကစားခဲ့ကြတာမှစဗီယတက်က6-4-6-1နဲ့နှပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ပထမဆုံး Grand Slam ချန်ပီယံဆုဖြစ်သလိုပိုလန်နိုင်ငံသားတွေထဲမှာလည်း Grand Slam ကိုပထမဆုံးအချိန်ပူဆွဲတာဖြစ်ပါတယ်။in the open ကိုအခုလိုနိုင်လိုက်တာနဲ့ပတ်သက်ပြီးစီယောတက်ပြောတာကတော့
I'm really excited. I'm excited and a little bit worried because I know the everybody's like went crazy there and but I think
ကျွန်မရန်စီအားတက်မိပြီးတော့စိတ်လည်းလှုပ်ရှားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနည်းနည်းတော့စိတ်ပူမိပါတယ်။ဘာဖြစ်လို့လဲဆိုတော့ပိုလန်မှာတခါမှဒါမျိုးမကြုံဘူးတော့မျှော်လင့်ချက်ကလည်းကြီးပါတယ်။တနိုင်ငံလုံးကလည်းအားပေးနေကြပြီးအဲ့ဒီအတွက်လည်းကျွန်မပြောပါတယ်ကျမကစားတဲ့ပွဲတိုင်းကိုကြည့်ပြီးတော့အားပေးနေကြတာပါအဲ့ဒီအားပေးမှုတွေကကျမကိုအထောက်အကူလည်းဖြစ်စေပါတယ်ပြန်သွားရင်တော့အရင်နဲ့တူတော့မှာမဟုတ်ပါဘူ
းမြို့သားဖိုင်နယ်မှာတော့ကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်နဲ့နဒါလ်တို့ဘောလုခဲ့ကြတာပါဒီပွဲမှာနဒါလ်ကဂျိုကိုဗစ်ကို 6-3-6-2-9-5 နဲ့3ပွဲပြတ်နိုင်ပြီးတော့ပြင်သစ်အိုပန်ကိုဘိုးဆွဲသွားခဲ့ပါတယ်ဒါဟာနဒါလ်အတွက်တော့ပြင်သစ်အိုပန်ကို73ချိန်မြောက်ဘိုးဆွဲပြီးတော့နောက်ထပ်3ချိန်တင်လိုက်တာလည်းဖြစ်ပါတယ်အခုလိုဘိုးဆွဲသွားတဲ့အတွက်နဒါဟာ Grand Slam ကိုအကြိမ်20မြောက်ရပြီးတော့ Roger Federer ရဲ့စံချိန်နဲ့တူသွားခဲ့ပါတယ
်။ Well, I share that with Roger and it's a big honor, you know, after all the rivalry that we had together is amazing to be equal on that great number 20.
Grand Slam ကိုအကြိမ်20ရပြီး Federer ရဲ့စံချိန်နဲ့တူသွားတဲ့ပုံမှာနဒါကဂုဏ်ယူတယ်လို့ပြောလိုက်သလိုFederal ကလည်းနဒါရဲ့အောင်မြင်မှုကိုချီးကျူးဂုဏ်ပြုလိုက်ပါတယ်ဒီနေ့မှထူးခြားတာကတော့အမျိုးသမီးဘက်မှဘိုးဆွဲသွားတဲ့ဇော့တက်ရောအမျိုးသားဘက်မှဘိုးဆွဲသွားတဲ့နဒါပါပွဲစဉ်တစ်လျှောက်လုံးမှာဆက်တစ်ခုမှမရှုံးမဲနဲ့ဘိုးဆွဲခဲ့တာဖြစ်ပါတယ်အမျိုးသားဘက်မှာတော့ဆွစ်ဇာလန်က Roger Federer နဲ့နဒါတို့က Grand Slam ကိုအကြိမ်20နဲ့အများဆုံးဘိုးဆွဲလာပြီးတော့ Djokovic ကတော့18ကြိမ်ရထားပါတယ်ညာဘတ်စကတ်ဘောသတင်းတွေဘက်မှာတော့ LA Lakers အသင်းက NBA Champion ဖြစ်သွားပါပြီ။ American ပြည်အောင်စုမှာအခုနှစ်ကျင်းပတဲ့ NBA Basketball ပြိုင်ပွဲ Final မှာ LA Lakers အသင်းက Miami Heat ကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာပါ။ October 17ရက်နေ့ကကစားတဲ့ပွဲမှာ Lakers က Miami ကို106-93နဲ့နိုင်လိုက်တာကြောင့်4ပွဲ2ပွဲနဲ့နိုင်ပြီးတော့အခုနှစ် NBA Champion ဆုကိုရသွားပါတယ်။ဒါဟာ Lakers အတွက်တော့ NBA Champion ဆုကို10နှစ်ကြာမှာပထမဆုံးအကြိမ်ပြန်ပြီးတော့ရတာပါ Lakers အသင်းကတော့ဒီ Champion ဆုဟာအခုနှစ်စောပိုင်းကရဟန်းရင်ပြတ်ကြပြီးတော့ကွယ်လွန်သွားခဲ့တဲ့သူတို့ရဲ့ကံဝင်ကစားသမား Kobe Bryant အတွက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် You know we you know we wanted to win in the mama jerseys you know so bad you know we just didn't do it
ကျွန်တော်တို့ Kobe Bryant ရှင်နေတုန်းကကစားနေတုန်းမှာကလည်းရန်နိုင်ခြင်းပေမဲ့မနိုင်ခဲ့ဘူးဒါပေမဲ့ဒီ Champion ဆုက Kobe Bryant အတွက်ပါကျွန်တော်တို့အနေနဲ့ Kobe ရဲ့ Gigi ရဲ့တော့ LA အသင်းကိုအားပေးတဲ့သူတွေအားလုံးအတွက် NBA Champion ဆုကိုနိုင်မလို့လဲဆိုတာကျွန်တော်သိပါတယ်ဒီနေ့ Champion ဆုကရန်ကိုထူကြတဲ့ဆုပ
ါ Lakers အသင်းဟာအခုတစ်ချိန်နိုင်လိုက်တဲ့အတွက် NBA Champion ဆုကို18ချိန်မြောက်ရရှိသွားခဲ့ပြီးတော့ Boston Celtics အသင်းနဲ့အတူပူရဲပြီးတော့အများဆုံးရတဲ့အသင်းဖြစ်တဲ့စံချိန်တင်သွားခဲ့ပါတယ်ခင်ဗျာဂူရဝယောပာ Nations League ကဘောလုံးပွဲတွေမှာတော့အင်္ဂလန်ကလောလောဆယ်ကမ္ဘာအဆင့်တစ်ဖြစ်နေတဲ့ Belgium ကို2-6နဲ့နိုင်ပြီးတော့ ဂျာမနီကယူကရိန်းကိုနှစ်ဂိုးတကိုစပိန်ကဆွစ်ဇာလန်ကိုတကိုးဂိုးမရှိနဲ့နိုင်ပါတယ်ပြင်သစ်နဲ့ပေါ်တူဂီတို့ဂိုးမရှိတည်ကြသလိုပိုလန်နဲ့အီတလီလည်းဂိုးမရှိတည်ကြသွားခဲ့ပါတယ်တောင်အမေရိကဇုံက2022ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့ဥရုဂွေးကချီလီကိုနှစ်ဂိုးတကိုအာဂျင်တီးနားကအီကွေဒေါ်ကိုတကိုးဂိုးမရှိဘရာဇီးလ်ကဘိုလီးဗီးယားကို၅ဂိုးဂိုးမရှိကိုလံဘီယာကဗင်နီဇွဲလာကို၃ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ပါရာဂွေးနဲ့ပီရူးတို့နှစ်ဂိုးစီတည်ကြသွားခဲ့ပါတယ်ခင်ဗျာအာရှချန်ပီယံစ်လိဘောလုံးပွဲတွေကိုကာတာနိုင်ငံမှာဆက်ပြီးကျင်းပသွားဖို့အာရှဘောလုံးဖွဲ့ချုပ် AFC ကဆုံးဖြတ်လိုက်ပါတယ်။ရှေ့အာရှဇုံကကျန်နေတဲ့ချန်ပီယံစ်လိပွဲတွေအားလုံးကိုမလေးရှားနိုင်ငံကနေကာတာနိုင်ငံမှာပြောင်းရွှေ့ကျင်းပသွားမှာဖြစ်ပြီးတော့နိုမာ18ရက်နေ့ကနေဒီဇင်ဘာ13ရက်နေ့ထိကျင်းပသွားမယ်လို့ AFC ကပြီးခဲ့တဲ့တောက်ချနေ့မှာပြောလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်ရနာထားတဲ့ဘောလုံးပွဲတွေကိုစက်တင်ဘာလမှာပြန်ဆခဲ့ပြီးတော့ကာတာနိုင်ငံတနေရာထဲမှာကျင်းပခဲ့တာဖြစ်ပါတယ်။ရှိဘဇုံမှာတရုတ်ဂျပန်တောင်ကိုရီးယားမလေးရှားဩစတြေးလျထိုင်းနိုင်ငံတို့ပေါင်းပါတယ်ကာတာဘောလုံးဖွဲ့ချုပ်ကအခုလိုကူညီတဲ့အတွက်အလွန်ကျေးဇူးတင်တယ်လို့အာရှဘောလုံးဖွဲ့ချုပ်ကတော့ပြောပါတယ်ဘာကြောင့်အခုလိုမျိုးကာတာနိုင်ငံကိုပြောင်းရွှေ့လိုက်တယ်ဆိုတာကိုတော့အဲ့ကြီးညာချက်ထဲမှာပြောမထားပါဘူးဒါပေမဲ့ဖြစ်ဖို့များတာကတော့ virus ကူးစက်မှုတွေကြောင့်တချို့ပြိုင်ပွဲတွေလိုပဲတနေရာထဲမှာပြောင်းပြီးကျင်းပတာမျိုးဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်နေကြပါတယ်အာရှချန်ပီယံစ်လိဂ်ဖလားဖိုင်နယ်ကိုတော့ဒီဇင်ဘာ19ရက်နေ့မှာကစားတော့မှာဖြစ်ပြီးပေးမကစားမယ်ဆိုတာကိုတော့အခုချိန်ထိမတတ်မှသိပါဘူးခင်ဗျာ VO ရဲ့ good bad အားကစားကဏ္ဍကတော့ဒီလောက်ပါပဲနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်နောက်သတင်းပတ်တွေကြမှာဆက်ပြီးပါခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘူဒူညာတွေသတင်းပတ်စင်ကဏ္ဍတွေနှာစင်ခဲ့ရပြီးတဲ့နောက်သတင်းချင်းချုပ်ကိုပြောပြပါမယ်။ American တရားသူကြီး Amy Coney Barrett ကိုတရားဝန်ချုပ်တရားသူကြီးပြန်ခန့်ထားရေးဆိုင်ရာအထက်လူတော်တရားရေးကော်မတီဂျာနာဝဲကိုဒီကနေ့မှာသုံးဝမ်းမြောက်နေ့ဖြင့်ဆက်လုပ်သွားဖို့ရှိပါတယ်။ဒေါနယ်ထရမ်ကအမည်တင်သွင်းထားတဲ့တရားသူကြီးဘာရက်ဟာကွန်ဆာဗေးတစ်ဝါဒီတူဖြစ်ပြီးကိုယ်ဝန်ဖျက်ချခွင့်၊ကျန်းမာရေးစောင့်ရှောက်မှုနဲ့အရင်းပွားလာနိုင်ခြေရှိတဲ့သမ္မတရွေးကောက်ပွဲစတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တရားရေးကော်မတီဝင်ထက်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေနဲ့ဆက်ပြီးရင်ဆိုင်ရဖို့ရှိပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်ကသူ့အဆိုအရသမ္မတရွေးကောက်ပွဲအနိုင်ရရှိရေးမှာအထူးအရေးပါတဲ့ခရင်တစ်ခုမှာအင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်။သမ္မတထရမ်ကလည်းတင်းလာနေတုန်းကဖလော်ရီဒါပြည်နယ်ဆီမီနိုခရိုင်ကလေဆိပ်တစ်ခုထဲမှာမဲဆွယ်ပွဲကြီးတစ်ခုလုပ်ခဲ့ပါတယ်။ COVID-19 ကဝေစီစံတန်နေတဲ့အမေရိကန်ခြေစိုက်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Eli Lilly and Company ကစံတန်မှုတွေကိုယာယီရဆိုင်ထားကြောင်းအင်္ဂါနေ့ကကြေညာပါတယ်။ကာကွယ်ဆေးစံတန်မှုကိုသတိကြီးစွာထားတဲ့အနေနဲ့တီးခြားလိလာစောင့်ကြည့်သူတွေကရက်ခိုင်းထားတဲ့အကြောင်းကုမ္ပဏီကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အိန္ဒိယနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်633ကျော်ကျော်ရှိပြီးဒါဟာပြီးခဲ့တဲ့လအတွင်းကတရက်တာကူးစက်မှုနှုန်းထက်ရော့ကျလာတာပါ။နိုင်ငံလုံးမှာကူးစက်သူ 9.2 သန်းရှိတဲ့အတွက်အမေရိကန်ပြည်ရင်အိန္ဒိယဟာကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒီကနေ့တရက်တဲ့သေဆုံးသူ930နဲ့သေဆုံးသူပေါင်းက13000ကျော်ရှိပါပြီ။ရုပ်နိုင်ငံချင်းတောင်မြို့မှာတော့မြို့လုံးကျလူပေါင်း 4.2 သန်းကျော်ကိုကိုဗစ် -19 စစ်ဆေးခဲ့ပြီးအခုထိစစ်ဆေးပြီးသည်များလူနှစ်သန်းကျော်ရဲ့တက်ခွဲအဖြစ်တွေမှာရောဂါပိုးကူးစက်သူတယောက်မှမရှိဘူးလို့ပြောပါတယ်။ဗိုလ်ထူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.